Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသွတ်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်တွန်းလှည့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဟုပါဒီညနားဆက်မဲ့သတင်းတွေထဲမှာတော့အမေရိကန်နယ်စပ်လူမျိုးရေးအာဏာပိုင်တွေထိမ့်သိမ်းထားစဉ်ထပ်မံတည်ဆုံသွားတဲ့ဂွတ်တီမာလာနိုင်ငံကကလေးငယ်အတွက်မိသားစုတွေနဲ့မိတ်ဆွေတွေဝမ်းနည်းပူဆွေးနေပါတယ်။ဆူနာမီရေလဲနံခံရတဲ့အင်ဒိုနီးရှားဒေသခံတွေကိုအရေးပေါ်အကူအညီပေးချိုးဖောက်မှုတွေဟာမိုးပြင်းထန်ရွာသွန်းမှုတွေကြောင့်အခက်အခဲတွေကြုံနေရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့နန်းလောင်နဲ့တူညီညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြည်နာဆင်ရမယ့်သတင်းလှော်ရီမှာတော့အခြေခံပညာသင်ယူညွှန်တဲ့မူလာရန်အဆင့်ဇရိတနဲ့ပြည်သူနီတိသင်ခန်းစာမှာစကလုံးတချို့ကလူမျိုးဘာသာခွဲခြားဆက်ဆံပုံရတဲ့အဓိပ္ပာယ်တွေပါဝင်နေလို့ပညာရေးစနစ်ကိုပြန်ပြီးသုံးသပ်ပေးဖို့အရက်ဖက်လူမှုအဖွဲ့အစည်းတရားကျော်ကသမရဥဝင်းမြင့်ကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်
Federal Democracy နိုင်ငံတော်ကြီးဖြစ်ဖို့အတွက်ကိုအင်တိုင်းအားတိုင်းနဲ့လုပ်နေတဲ့ဒီမှာဒီစာကြောင်းတစ်ကြောင်းလေးကလည်းအရာအားလုံးကိုဖျက်ဆီးပလိုက်သလားလို့ခံစားမိတယ်ပေါ့နော
်အင်ဂျင်မေဟိန်ဒူအမျိုးသမီးများကွန်ရက်ပြောခွင့်ရှိသူဒေါက်ကက်လင်းသိန်းပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီကြောင်းနဲ့အတူအထူးစီစဉ်ဖြစ်2018တနှစ်တာထိတ်တန့်ရောက်နိုင်ငံတကာသတင်းစုစည်းတင်ပြချက်ကိုလည်းနားဆင်ရပါမယ်သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်နယ်စပ်လူမျိုးရေးအာဏာပိုင်တွေထိမ့်သိမ်းထားစဉ်ထပ်မံတည်ဆုံသွားတဲ့ဂွတ်တီမာလာနိုင်ငံကကလေးအတွက်မိသားစုတွေနဲ့မိတ်ဆွေတွေဝမ်းနည်းပူဆွေးနေပါတယ်။အသက်9နှစ်အရွယ်မင်းကလင်းငယ်တူကိုဂွတ်တီမာလာကခြေရွာတစ်ခုမှာတချို့ခဲ့တဲ့ခရစ်မတ်နေ့ညသကောင်းကျော်အချိန်မှာပဲအသက်၈နှစ်အရွယ်ဖိလစ်ကောမက်စ်အလွန်ဆိုဟာလည်းနယူးမက္ကဆီကိုပြည်နယ်ကဆေးရုံပေါ်မှာတည်ဆုံသွားတာပါအမေရိကန်ကောက်ခွန်နဲ့နယ်စပ်လွန်ညွေးဌာနရဲ့ရှေ့ရတော့တည်ဆုံသူကလေးငယ်နဲ့ဖခင်ဖြစ်သူတို့ကိုထိန်းသိမ်းထားစဉ်တင်းလာနေမှာကလေးငယ်နေထိုင်မကောင်းတဲ့လက္ခဏာကိုတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်အေးမီပြီးဖျားနာနေတဲ့ကလေးငယ်ကိုဆေးပေးပြီးပြန်လွတ်ပယ်ပေးခဲ့တဲ့အကြောင်းလည်းဆရာဝန်တွေကပြောပါတယ်ဒါပေမဲ့လည်းတင်းလာနေညဘက်မှာပဲကလေးငယ်ကကိုယ်လက်မအီးမသာဖြစ်ပြီးဟော့ဟန်ရာကဆေးရုံကိုပြန်ပို့ခဲ့ရပြီးသကောင်းကျော်ချိန်မှာပဲတည်ဆုံသွားခဲ့တာပါတည်ဆုံတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပဲအကောက်ခွန်နဲ့နေဆက်လုံရင်းအာဏာပိုင်တွေကတော့လွတ်လပ်တဲ့စုံစမ်းမှုတွေနဲ့စိတ်ရိယစစ်ဆေးသွားမယ်လို့ကြေပေးထားပါတယ်စုံစမ်းစစ်ဆေးနိုင်မှုအတွက်လည်းအမေရိကန်အမေမြေလုံရင်းဝန်ကြီးဌာနနဲ့ဂွတ်တီမာလာဆွေးရတော်ထံခွင့်ပြုချက်တောင်းခံထားတာပါမချသေးရင်ရက်တွေအတွင်းတည်ဆုံမှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်မှာတော့အကောက်ခွန်နဲ့နေဆက်လုံရင်းတောင်းရှိသူတွေကထိမ့်သိမ်းထားသူတွေရဲ့အသက်၁၀နှစ်အောက်ကလေးတွေကိုအဓိကထားပြီးကျန်းမာရေးစစ်ဆေးမှုတွေကိုလည်းစတင်ဆောင်ရွက်နေပါတယ်
American အစိုးရရန်ရလက်ပတ်မှုတချို့ရပ်ဆိုင်ထားရတာဒီကနေ့ဗုဒ္ဓဟူးနေ့မှာ9ရက်မြောက်ရောက်လာချိန်မှာ American Mexico နယ်စပ်မှာတတိုင်းတိဆောက်ရေးအတွက်သမ္မတ Donald Trump တောင်းထားတဲ့ဘတ်ဂျက်ကိစ္စအဆင်ပြေမဲ့အခြေအနေတွေတော့မတွေ့ရသေးပါဘူး။ပြည်ပမှာတာဝန်ကျနေတဲ့ American တပ်ဖွဲ့ဝင်တွေနဲ့ဗီဒီယိုကသစ်နှုတ်ဆက်စကားပြောကြားတဲ့အချိန်မှာဒီကိစ္စကိုလည်းသမ္မတ Trump ကထည့်သွင်းပြောကြားသွားပါတယ်
။ I can't tell you when the government's going to be open. I can tell you it's not going to be open until we have a
အစိုးရရန်ညားတွေတချို့ရဆိုင်ထားတွေဘရော့ဆုံးသက်မယ်ဆိုတာသူ့အနေနဲ့မပြောနိုင်ကြောင်းဒါပေမဲ့နေဆက်တိုင်းပဲဖြစ်ဖြစ်နေဆက်ချန်စီယိုပဲဖြစ်ဖြစ်ဘလိုပဲခုကော်တီအတွက်သူတောင်းထားတဲ့ဘတ်ဂျက်မရမချင်းအစိုးရလုံငန်းတချို့ကိုဆက်ပြီးတော့ရဆိုင်ထားမှာဖြစ်တယ်လို့အင်ဖီရောအိုဘယ်ယွန်ဟန်ကနေတမရကပြောဆိုသွားတာပါအစိုးရရန်ညားလေးပုံတပုံရဆိုင်ထားတဲ့အတွက်အလုံးမစင်းကြတဲ့ပြည်တော်စုအစိုးရဝန်ထမ်းထောင်ပေါင်းများစွာဟာလည်းတိုင်းဆောင်မဲ့ကိစ္စကိုထောက်ခံတယ်လို့တမရထရောင်းကပြောပါတယ်ဒါပေမဲ့အဲ့ဒီလိုပြောဆိုမှုအတွက်တမရမှာခိုင်လုံတဲ့အထောက်အထားပြရစရာတော့မရှိပါဘူး
ဆူနာမီရေလဲနံကြောင့်ပြီးခဲ့တဲ့သတင်းပတ်တဲ့လူပေါင်း429ယောက်တေဆုံးခဲ့တဲ့အင်ဒိုနီးရှားနိုင်ငံအနောက်ဘက်ကအလန်းဝေးတဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်အကူအညီပေးချိုးဖောက်မှုတွေဟာမိုးပြင်းထန်ရွာသွန်းမှုတွေကြောင့်အခက်အခဲတွေကြုံနေရပါတယ်။မိုးတိထန်စွာရွာသွန်းမှုကြောင့်လမ်းတွေဖြတ်တန်းသွားလာလို့မရနိုင်တဲ့အဖြစ်ဖြစ်နေရပြီးဆယ်ရန်များကြီးတွေနဲ့အရေးပေါ်အကူအညီတွေပေးရဖို့သွားတဲ့ရေနံတွေလည်းခီးမဆက်နိုင်ပဲဖြစ်နေရတာကြောင့်အရေးပေါ်ထောက်ပံ့နေပေးနိုင်မှုနဲ့ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်မှုအာဏာပိုင်တွေကရဟယင်တွေဆေးလွတ်နေရပါတယ်။စနေနေ့မှာတော့လည်းဂျာဗာကျွန်းနောက်ဘက်နဲ့ဆူမာထရာကျွန်းတောင်ပိုင်းဒေသတွေမှာဆူနာမီရေလိုင်းတံခံခဲ့ရတာဂျာဗာကျွန်းနဲ့ဆူမာထရာ ကျွန်းနေချာကစွန်တာကြီးလက်ချမှာတရှိတဲ့အနက်ကရာကတဝါမိကောင်ပောက်ခွဲရကနေနောက်ဆက်တွဲရေရောက်မြေပြိုကျမှုတွေကြောင့်ဖြစ်ခဲ့ရတာလို့လည်းခန့်မှန်းချက်တွေထွက်ပေါ်နေပါတယ်ဆူနာမီရေလိုင်းတိုင်းအကြောင်းလူပေါင်း1500နီးပါးဒဏ်ရာရရှိခဲ့ပြီး150လောက်လည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ထောင်နဲ့ချီတဲ့လူတွေလည်းအိုးအိမ်ဆုံးခွာခဲ့ရတာပါမီရောမှာလှုပ်ရှားမှုတွေရှိနေဆဲဖြစ်ပြီးပြည်နယ်ပြင်မှာဒီလိုင်းတွေမြင့်တက်နေတဲ့အတွက်နောက်တစ်ချိန်ဆူနာမီအန္တရာယ်ရှိရာရောက်ဒေသခံတွေကံယူရာဒေသတွေနာမသွားကြဖို့လေအာဏာပိုင်တွေကတတိပေးထားပါတယ်
ဂျပန်နိုင်ငံကရှင်းနေတဲ့စီးပွားဖြစ်ဝေလာငါဖန်ဆီးမှုတွေပြန်လည်ဆက်တင်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်။ဝေလာငါဖန်ဆီးမှုကိုဆန့်ကျင်နေကြတဲ့နိုင်ငံတွေပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနဲ့ဆဲဆူနှစ်နှစ်ချီအခြေတင်ဖြစ်နေတာတွေကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကိုအစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒီဆူဂါကဒီကနေ့ပဲကြေညာလိုက်တာပါ။နိုင်ငံတကာဝေလာငါဖန်ဆီးမှုဆိုင်ရာကော်မရှင် IWC ကနေဇွန်လ30ရက်နေ့မှာတရားဝင်နှုတ်ထွက်ပြီးတော့ဇူလိုင်လမှာစီးပွားဖြစ်ဝေလာငါဖန်ဆီးမှုတွေပြန်လည်ဆက်တင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဝေလာငါဖန်ဆီးမှုကိုတော့ဂျပန်နိုင်ငံရဲ့ရေးပိုင်နဲ့နဲ့အထူးစီးပွားရေးဆောင်နဲ့မြင်တွေ့မှာတာဆောင်ရွက်တော့မှာဖြစ်ပြီးအနာတိကဒေတာမှာနှစ်စဉ်ဖန်ဆင်းမှုတွေကိုအဆုံးသတ်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလထဲမှာတော့ကအစည်းအဝေးပွဲအတွင်းစီးပွားဖြစ်ဝေလာငါဖန်ဆင်းမှုတွေပြန်လည်ဆက်တင်ခွင့်ပြုဖို့ရှောက်ထားချက်ကိုပယ်ချခံခဲ့ရပြီးတဲ့နောက်ဂျပန်နိုင်ငံက IWC ကနေနှုတ်ထွက်လိုက်တာပါ။နိုင်ငံတကာပတ်ဝန်းကျင်ထိတဲ့ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Greenpeace ကတော့ကော်မရှင်ကနေဂျပန်နိုင်ငံနှုတ်ထွက်တာဟာပင်လယ်ဓမ္မတရားတွေနဲ့ရေတံတားတွေကိုအနာဂတ်အတွက်ထိန်းသိမ်းရမယ့်တာဝန်ကိုပြက်ကွက်ရာရောက်ယုံသားမကနိုင်ငံတကာအတိုင်းအဝိုင်းကိုဆက်ညံရောက်ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ IWC ကတော့ဝေလာငါကောင်ရင်ရော့ကြလာနေတဲ့အတွက်1986ခုနှစ်ကစလို့စီးပွားဖြစ်ဝေလာငါဖန်ဆီးမှုကိုတားမြစ်ထားပါတယ်တားမြစ်ချက်တည်းမှာချွင်းချက်အဖြစ်ခွင့်ပြုထားတဲ့သိပ္ပံပညာသူတေသနာလေးလာမှုတွေကိုအကြောင်းပြုပြီးတော့ဂျပန်နိုင်ငံကအနာတိကဒေသမှာဝေလာငါတွေကိုဆက်လက်ဖန်ဆီးနေတာကိုလည်းဆိုင်တွေမှာဝေလာငါအသားတွေရောင်းချနေတာတွေ့ရှိထားကြတာပါပဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတော့အနာတိကဒေတာအထိတင်မော်တွေဆီလိုပြီးဂျပန်ဝေလာငါဖန်တင်မော်တွေကိုဟန်တာနောက်ရှေ့ဖို့ဂျပန်နဲ့အထိဖြစ်ခဲ့ပါတယ်
ဒီရီအမေရိကန်တန်ညဘက်မြန်မာဘက်အစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီရီအမေရိကန်တန်မြန်မာဘက်အစီအစဉ်ရဲ့ပေါ်တူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိရှားတဲ့တရုတ်နိုင်ငံသားလူခွေရှင်တယောက်ကိုနိုင်ငံတော်အာဏာတိပါမှုနဲ့ဒီကနေ့ရုံးထုတ်စစ်ဆေးဖို့စီစဉ်ခဲ့ကြပါရယ်900ခုနှစ်နှစ်မှုလို့ခေါ်ဝေါ်ကြတဲ့2015ခုနှစ်ဇူလိုင်လ9ရက်နေ့ကအတိုက်ခံတွေပေါ်အစိုးရကအကြီးကျယ်နှင်းနှင်းမှုတွေအတွင်းရာနဲ့ချီရဲ့လူခွေရေးလှုပ်ရှားသူတွေရှင်းနေတွေထဲမှာဝန်ကွမ်ချန်လဲဖမ်းဆီးခံခဲ့ရတာပါသူဟာတရုတ်ကွန်မြူနစ်အစိုးရကတားမြစ်ထားတဲ့ဖလန်ကောင်ဘာသာရေးအဖွဲ့ကအဖွဲ့ဝင်တွေအတွက်ဥပဒေကျိုးဆောင်ပေးသူဖြစ်နေလဲထင်ရှားပါတယ်။နိုင်ငံမျိုးပိုင်းကတရင်ချင်းမျိုးမှာအမှုကိုကြားနာမဲ့တရားရုံးပြပြမှာတော့ဒီနေ့စောပိုင်းကဒါဇင်နဲ့ချီရဲ့ရဲတပ်ဖွဲ့ဝင်တွေကိုလုံခြုံရေးချထားခဲ့ပါတယ်။သတင်းတောက်တွေအမေရိကန်နဲ့အနောက်နိုင်ငံကတန်တမန်တွေကိုတော့တကယ်ပဲကြားနာမဲ့တရားခွင်ဖြစ်တာကြောင့်တရားရုံးနဲ့ဝန်ဝင်မပေးနိုင်ကြောင်းအတည်ပြုထားတာပါ။လူခွင့်ရှင်တွေဖမ်းဆီးထင်းထင်းခံခဲ့ရတာကိုကန့်ကွက်ဆန္ဒပြခဲ့တဲ့ရန်ချွန်လင်းဆိုသူကိုတော့ရဲတွေကထင်းထင်းခဲ့ပါတယ်။တရားခွင်ကိုတက်ရောက်နားထောင်ဝင်မပေးဘဲပြင်းချင်းမျိုးတော်ကတက်ခန်းဝင်သွားမှလုံခြုံရေးတပ်ဖွဲ့တွေစောင့်ချက်နေတယ်လို့လည်းဖမ်းဆီးခံရှင်တွေရဲ့ဇနီးဖြစ်သူလီဝန်စုကပြောဆိုထားပါတယ်
။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်သွယ်ထားတဲ့မြန်မာထားလန်ခင်မြောင်ပြုပြင်ဆောင်ရွက်မဲ့စီမံကိန်းကြီးကိုစတင်မဲ့အခမ်းအနားတစ်ခုဒီကနေ့ကျင်းပပါတယ်။ကိုရီးယားကျိုးဆွယ်အရှိတ်ကံယူရန်တလျှောက်ဖောက်လုပ်ထားတဲ့မြန်မာထားလန်တွေကိုနှစ်နိုင်ငံပူးပေါင်းဆက်ဆက်ပြီးမှဒီအခမ်းအနားကိုကျင်းပတာပါ။တဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်တို့ရဲ့ဆွေးနွေးပွဲတွေကိုနှစ်နိုင်ငံစလုံးကလိုလိုလလရှေ့ဆက်ကျင်းပခြင်းနဲ့သဘောဆောင်တယ်လို့ပြန်လည်ပေါင်းစည်းရေးဆိုင်ရာအက်ဂျူအင်စတီကျူတ်ကပါမောက်ခဂျွန်လေးချင်းကပြောပါရယ်။နှစ်နိုင်ငံကြားအခြေအနေတွေဟာအေးခဲနေတဲ့ရင်းမြစ်တပင်းနဲ့တရံသူပဲမဲ့ရေခဲအောက်မှာစီစဉ်နေတဲ့ရင်းတွေရှိနေတဲ့သဘောဖြစ်တယ်လို့ပါမောက်ခဂျွန်ကပြောပါရယ်။မြောက်ကိုရီးယားဖက်ကယထာလန်ကာလန်တွေခိမီတိုးတက်ပြီးတော့ခီးတွားလုံမှုအခြေအနေရွတ်သွားမဲ့ကိစ္စကနှစ်နိုင်ငံကြားအပြန်အလှန်ဆက်သွယ်ဆောင်ရွက်ဖို့တွန်းအားတွေဖြစ်စေလိမ့်မယ်လို့လည်းပါမောက်ခဂျွန်ကပြောပါရယ်။ဒီကနေ့မှာပဲမြောက်ကိုရီးယားနယ်စပ်မြို့ကေဆောင်မှာကိုရီးယားစစ်ပွဲအတွင်းကွဲကွာသွားခဲ့ရတဲ့ဆွေမျိုးတွေအမတ်တွေအစိုးရအရာရှိတွေအပြင်တခြားပြည်သူတွေစုစုပေါင်းအယောက်တရာလောက်လိုက်ပါလာတဲ့ယထာစင်ဆက်ရောက်ခဲ့ပါတယ်ဒီယထာပေါ်မှာကုလသမဂ္ဂတရုတ်ရုရှားမွန်ဂိုလီးယားမြောက်ကိုရီးယားကကိုယ်စားလှယ်တွေလိုက်ပါခဲ့ကြတယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်ရေးဝန်ကြီးဌာနကပြောပါတယ်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာတနင်္ဂနွေနေ့ကျရင်ကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေကိုမြို့သွင်းမြို့မှာဆိုင်းငံ့ထားဖို့ကြေညာလိုက်ပါတယ် နိုင်ငံမြောက်ပိုင်းကီဘူးပြည်နယ်တွေကဘင်နင်းနဲ့ဘူတန်ဘုံမြို့နှစ်မြို့နဲ့အနောက်ပိုင်းမန်တိုမီမြို့ပြည်နယ်ကယွန်ဘီမြို့တွေမှာရွေးကောက်ပွဲကိုသမရဖြစ်ရွေးကောက်တင်ပြပြီးကျန်းသစ္စာကျေးဇူးပြုချိန်မှလာသည့်ဆိုင်းငံ့ထားမဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါပါဘင်နင်းနဲ့ဘူတန်ဘုံမြို့နှစ်မြို့တွေအားဆိုရင်ပြီးခဲ့တဲ့ဩဂုတ်လကစလို့အီဘိုလာဗိုင်းရပ်စ်ပိုးကူးစက်မှုပြဿနာနဲ့ရင်ဆိုင်နေရတာဖြစ်ပြီးယွန်ဘီမြို့ကတော့လူမျိုးရေးပြည်ပကတ်တွေနဲ့ကြုံနေရတာဖြစ်ပါတယ်ဗန်နီမျိုးမျိုးစုံဗန်နီမျိုးစုံကကျေးလက်ဒေသတွေမှာမဲပေးမဲ့အစီအစဉ်တွေကိုလည်းကော်မရှင်ကဆိုင်းငံ့ခဲ့တာပါမျိုးသုံးမျိုးမှာရွေးကောက်ပွဲတွေကိုဆိုင်းငံ့ထားမှာဖြစ်ပေမဲ့ကြံရည်ရည်အားလုံးမှာတော့အစီအစဉ်တိုင်းရွေးကောက်ပွဲတွေကျင်းပဖို့လည်းကော်မရှင်ကစီစဉ်ထားပါတယ်ရွေးကောက်ပွဲရလဒ်ကိုတော့ဇန်နဝါရီလ15ရက်နေ့မှာကျင်းပဖို့စီစဉ်ထားပြီးဒီနောက်3ရက်ကြာမှာလက်ရှိသမ္မတဂျိုးဆက်ကာဘီလာနေရာမှာဆက်ခံမဲ့သူတူကိုတရားဝင်တာဝန်ယူနိုင်မှုလည်းစီစဉ်ထားပါတယ်သမ္မတလောင်းတူဖြစ်သူမာတင်ဖူယူလူကတော့အီဘိုလာရောဂါကူးစက်မှုကြုံရပါမယ်လေမဲဆွယ်စီယုံမှုတွေရှိနေတဲ့မျိုးတွေမှာရွေးကောက်ပွဲတွေကိုဆိုင်းငံ့မဲ့ကော်မရှင်ရဲ့ညင်ညာချက်ကိုပြစ်တင်ရှုတ်ချတဲ့အကြောင်းတရင်နောက်တွေကိုပြောဆိုလိုက်ပါတယ်တင်းတင်းနေနေမှာကျင်းပမဲ့ရွေးကောက်ပွဲကိုမူလတုန်းကဒီဇင်ဘာလ23ရက်နေ့မှာကျင်းပဖို့စီစဉ်ထားခဲ့ပေမဲ့ကင်ရှာစာမြို့မှာမင်းကြီးချေလောင်ကျွမ်းရံကမဲပေးရဲ့စစ်ပစ္စည်းကရိယာတွေထောက်ချီဆုံးရှုံးရကနေရရှိဆိုင်ထားရတာလေခုချိန်ထိဖြစ်ပါတယ်
ဆူဒန်နိုင်ငံမှာသမ္မတအိုမာအယ်ဘာရှီယာနှုတ်ထွက်ပေးဖို့သမ္မတနန်းတော်ရှီယာချစ်တဲ့ဆန္ဒပြဖို့ကြိုးစားသူလူအုပ်ထက်ကိုအဒီကယုံနေနေရဲ့ရဲတွေကအမျက်ရုံပုံနဲ့တုံပြီးတော့ဖြိုခွဲခဲ့တာကြောင့်အခြေအနေတွေတင်မာနေပါတယ်အင်္ဂါနေ့ကဖြစ်ရကြောင်းတိတ်ဆုံးသူမရှိဘူးလို့တာဝန်ရှိသူတွေကပြောပေမဲ့မျက်မြင်သက်သေတွေကတော့လူ3ဦးထက်မနည်းအပြစ်ခံရတယ်လို့ပြောပါတယ်ဆန္ဒရိက္ခာပြက်လက်တာလောင်စာစီနှုံတက်တာနဲ့ဆူဒန်မိသားစုတိုင်းအထက်စားကြတဲ့ပေါင်ပေါင်ဈေးတွေတချိန်ထိုးမြင့်သက်သွားတာကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါသမရအိုမာအယ်ဘာရှာကသူ့လောက်ရအပေါ်ဝေဖန်ပြောဆိုသူတွေကိုတစ်စဖောက်တွေးဆိုပြီးသူ့ကိုထောက်ခံသူတွေကိုပြောတဲ့မင်းခွန်းထဲမှာတုံတုံပြောဆိုခဲ့ပါတယ်။ပြည်သူပြည်သားတွေကကောက်မုံမုံနေထိုင်စားသောက်နိုင်အောင်စီးပွားရေးပြန်လည်တည်ဆောက်ရေးလှုပ်ကိုင်သွားမယ်လို့သမရဘာရှာကကတိပြုပြောဆိုထားတာပါ။လွန်ခဲ့တဲ့15နှစ်ကဒါဖာဒေတာမှာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ရာဇဝမှုတွေနဲ့သမရဘာရှာကိုနိုင်ငံတကာပြည်မှုခုံရုံး ICC ကလည်းလှူလာနေတာဖြစ်ပါတယ
်။ကိုယ်တို့နှစ်ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်အခြေခံပညာသင်ယူညွှန်းနှံမူလာတန်းအဆင့်ဇာရိတနဲ့ပြည်သူနီတီသင်ခန်းစာမှာသကလုံးတချို့ကလူမျိုးဘာသာခွဲခြားဆက်ဆံမှုရတဲ့အဓိပ္ပာယ်တွေပါဝင်နေပြီးဒါရီဟာနိုင်ငံသားအချင်းချင်းအမုန်းတရားကိုအခြေခံတဲ့ပဋိပက္ခတွေကိုဥတီနိုင်လို့ပညာရေးစနစ်ကိုပြန်ပြီးသုံးသပ်ပေးဖို့အရက်ဖက်လူမှုအဖွဲ့အစည်းတရားချောကသမရဦးဝင်းမြင့်ကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
ပညာရေးဝန်ကြီးဌာနရဲ့မူလာနန်းတင်ယိုဇာရိတနဲ့ပြည်သူနေတီသင်ခန်းစာမှာသွေးနှောခြင်းကိုငါတို့မုံလူမျိုးအညွန့်တုံးဆိုရဲ့စကားရက်ကိုထည့်သွင်းထားတဲ့အပေါ်မှာအရက်ပတ်အဖွဲ့အစည်းပေါင်းစုံကဝေဖန်ထောက်ပြကြတာပါဒါရီဟာလူမျိုးစုံနေထိုင်တဲ့နိုင်ငံမှာကလေးတွေကြားအမုန်းတရားနဲ့လူမျိုးရေးဘာသာရေးခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တယ်လို့ဆိုပြီးအရက်ပတ်အဖွဲ့အစည်းတွေနဲ့တတိပုဂ္ဂလလူပုဂ္ဂိုလ်တွေကနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့လွှတ်တော်ရေးစီကိုဒီနေ့ဒီဇင်ဘာ26ရက်နေ့စွဲနဲ့အိတ်ဖွင့်ပေးစာပေးပို့လိုက်ကြတာဖြစ်ပါတယ်ဒီလိုလူမျိုးခွဲခြားဆက်ဆံမှုတွေက1988နောက်ပိုင်းကစလို့ပုံများလာတယ်လို့ထင်ကြောင်းအရက်သားအစိုးရအကောင့်တွေဖော်နေရဲ့ Federal စနစ်နဲ့လည်းမကိုက်ညီရောတယ်လို့ခန့်စားမိကြောင်းအင်ဂျင်မီဟိညူအမျိုးသမီးများကွန်ရက်ပြောခွင့်ရှိသူဒေါက်တာလင်းသိန်းကအခုလိုပြောပါရယ
်။စနစ်တကျကြီးကိုခွဲခြားသလိုဖြစ်နေတယ်။လူကြီးတွေကတော့ထားပါတော့ဒါတွေကိုရင်ဆိုင်ကျော်လွန်နိုင်ပြီးအခု9နှစ်ရွယ်ကလေးလေးကိုဒါတွေစတင်ပေးနေတယ်။ဒီပြည်သူနီတိရောသင်ကန်းစာရောဇာရိတ်တာရောဆိုတာကတကယ်ကောင်းမွန်တဲ့ဇာရိတ်တာမျိုးတွေပေါ့အားလုံးပြောရလို့ရှိရင်ဘာသာအသီးသီးမှရှိနေတဲ့အားလုံးဟာကောင်းတဲ့အရာလေးတွေနဲ့ပူပေါင်းပြီးတော့အတူတကွဟိုကလေးငယ်လေးတွေကိုရှင်တွဲနေထိုင်နေဆိုရင်တော့သကလုံးကကြီးလုံးမာတယ်လေတဟားသာသာဖြစ်အောင်ဘလို့လေးများအပေးယူရှိအောင်ကလေးတွေကိုသင်ပေးမလဲဆိုတဲ့ဟာမျိုးဖြစ်တဲ့အချိန်မှာဟိုမျိုးချက်စိတ်တည်းရှိတာဟိုမမားပါဘူးဒါပေမဲ့နီလန်မားနေတာဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်ဖို့အတွက်ကိုအင်တိုင်းအားတိုင်းနဲ့လုပ်နေတဲ့ဒီမှာဒီစာကြောင်းတစ်ကြောင်းလေးကလည်းအရာအားလုံးကိုဖျက်ဆီးပလိုက်သလားလို့ခံစားမိတယ်ပေါ့နော်
ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်းရှိပုံမှန်348မှာနိုင်ငံတော်ကဘယ်နိုင်ငံသားကိုမှလူမျိုးဇာတိကိုယ်ခွေရာဘာသာယာဒူးအစဉ်အတန်းယဉ်ကျေးမှုအမျိုးသားအမျိုးသမီးဆင်းရဲချမ်းသာတို့ကိုအကြောင်းပြုပြီးခွဲခြားဆက်ဆံတာကြီးမလုပ်ရဘူးလို့ပြဋ္ဌာန်းထားပြီးဖြစ်ပါတယ် အစိုးရအနေနဲ့တင်ယုံညွှန်းနှံတွေရေးဆွဲတဲ့အခါမှာဘိုးချုပ်ကိုင်မှုများနေပြီးဝိုင်းဝန်းပါဝင်ဆောင်ရွက်တဲ့အလီထာအားနေနေရဲ့အကျိုးဆက်ကလူမှုရေးပြဿနာကြီးဖြစ်လာနိုင်တယ်လို့မြင်ကြောင်းမြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNEI ရဲ့ဆရာများသမဂ္ဂတာဝန်ခံဒေါက်တာအာကာမိုးသူကပြောပါရယ်ပည
ာရေးဒီ Peace for Education for Peace ရဲ့ concept နားလည်ရမယ်ပညာရေးကဟိုငွေချေးကိုသွားလို့ရတယ်။အငွေချေးပြအောင်လည်းပညာရေးနဲ့ counter ပေါ်လို့ရတယ်ဆိုတော့ဒီ concept ကိုသွားလို့ရှိရင်ပေါ်လေဒီစကလုံးတုံးဆို့ဖို့ဒီနေ့ကြတုံးဆို့မှုဖြစ်လာတယ်။ဒီမျိုးစုံနေထိုင်တဲ့ဟိုဒေသတွေမှာဘာသာရေးအခက်အခဲမှုရှိတယ်။ဒီမျိုးအခက်အခဲမှုရှိတဲ့အခါအဲ့စကလုံး sensitive တူတဲ့စကလုံးကိုရှောင်ဖို့ဆောင်ရတယ်။ curriculum ရေးဆွဲတဲ့အခါစော့ပွဲတာမျိုးဖြစ်ရတယ်။အဲ့ဒါကဟိုတင်ယူညွှန်းနှိုင်းရေးဆွဲတဲ့အခါမှာဟိုအခြေခံချားမယ်ဟာဒီဟိုဖြစ်တယ်အဲ့အချိန်ကထားမဲ့ဟာဒီကိုသူကဟိုလက်မခံဘူးဟိုပြောမယ်ဆိုလို့ရှိရင်ငါတို့လုပ်တဲ့ဟာပဲလက်ခံရမယ်ဆိုတဲ့ယူဝါဒကကျွန်တော်တို့ wine wall လောက်ဆောင်မှု process ကိုတော့အားနေတယ်ကျွန်တော်ပုံစံ
အစိုးရအဆက်ဆက်ရဲ့မတူကွဲပြားရဲ့ခွဲခြားဆက်ဆံတဲ့ပုံစံဒီကြောင်းလူမှုအတိုင်းဝိုင်းမှာဘာသာရေးလူမှုရေးရလတ်ဆိုရေးဖြစ်ပေါ်ခဲ့လို့ NLD အစိုးရလက်ထက်မှာပြုပြင်ပြောင်းလဲတာတွေလုပ်ဖို့လိုကြောင်းအရက်ဘတ်ဖွဲ့စည်းရေးရဲ့ပေးစာမှာဖော်ပြထားပါတယ်ပြီးတော့အခြေခံတင်ယူညွှန်းနှံတွေကိုလည်းငြိမ်းချမ်းရေးကိုဥတည်ရဲ့မတူညီရဲ့ကိုယ်ွယ်ယုံကြည်မှုတွေကိုတာမိုးထားဖို့ကိုလည်းအဲ့ဒီတမဒါစီပေးရစာမှာဖော်ပြထားတာပါ
ကိုစောထဲ့သတင်းပေးပို့ထားတာပါရှင်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ထိုင်းနိုင်ငံစူဖန်ပူရီခရိုင်ကကြံဆိုင်ခင်းထဲမှာပျောက်သွားတဲ့ကလေးဟာသွေးရိုးသားရိုးသေဆုံးမှုမဟုတ်ဘူးဆိုပြီးမိဘတွေကတိုင်ကျဲဖွင့်ခဲ့ပြီးတဲ့နောက်ဆေးရုံကတော့အလောင်းကိုတကြိုပို့အတွက်မိဘတွေစီကိုဒီဇင်ဘာလ26ရက်နေ့မှာပြန်လည်အပ်နိုင်ခဲ့ပြီလို့ဆိုပါတယ်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
စုဖန်ပူရီခရိုင်နယ်ကမြမရွှေပြောင်းမိသားစုရဲ့နှစ်နှစ်ရွယ်ကလေးဟာကြံဆိုင်ခင်းထဲမှာပျောက်ဆုံးသွားတာဟာကိုယ့်ရဲ့မြောက်နေဖြစ်တဲ့ဒီဇင်ဘာလ25ရက်နေ့ကျမှသူ့ရဲ့အလောင်းကိုရေကန်တစ်ခုအတွင်းမှာပြန်တွေ့ခဲ့တာပါကလေးအလောင်းကိုပြန်တွေ့ခဲ့ပြီးတဲ့နောက်မှာတော့မိဘတွေကကလေးဟာသွေးရိုးသားရိုးသေဆုံးတာမဖြစ်နိုင်ဘူးဆိုပြီးရဲစခန်းမှာတိုင်ကျက်ဖွင့်ခဲ့ကြအောင်ကလေးရဲ့ကိုယ်ခန္ဓာမှာလည်းဒဏ်ရာတန်ချက်တွေရှိနေတဲ့အကြောင်းမိခင်ဖြစ်သူကပြောပါတယ်ကလေးမိဘတွေပြောဆိုတာကတော့သူတို့သားလေးဟာတေယိုးတေစင်တေဆုံးသွားတယ်လို့မထင်တဲ့အကြောင်းတဘာဝတိုင်းတေတာမဟုတ်ဘူးရိုးရိုးတေတာဆိုဒီလိုမဟုတ်ဘူးအလောင်းကိုတွေ့တဲ့အချိန်မှာကလေးရဲ့ကိုခန္ဓာကခောက်နေတယ်ခြေထောက်ကနောက်ကိုလန့်ပြီးခေါင်းနှမ်းထိရောက်နေတယ်တာမန်မဟုတ်ဘူးတခုခုတော့ဖြစ်နေတယ်လို့ထင်တယ်ဆိုတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်ဆေးရုံမှာကြီးကွင်းရတဲ့အခါမှာအလောင်းအနေထားကဒဏ်ရာဒဏ်ချက်တွေတွေ့ရတယ်ဆိုပြီးမိခင်ဖြစ်သူကဆိုပါတယ်ဒီဇင်ဘာလ26ရက်နေ့မှာတော့ကလေးအလောင်းကိုပြန်ပေးတာမို့သူတို့အနေနဲ့ကလေးကိုမတကြိုသေးဘူးလို့လည်းဆိုပါတယ်ဒီတေတာရဲ့အနေငယ်ကြာပြီလို့ဆိုပေမဲ့ကလေးအလောင်းကတော့အပုံနှံထွက်တာတွေအရေးတွေထွက်တာတွေမတွေ့ရဘူးလို့လည်းဆိုပါတယ်ဒီမှုနဲ့ပတ်သက်လို့သူတို့ကိုထိုင်းရှင်းနေတွေကကူညီဆောင်ရွက်ပေးနေပါတယ်ဆိုပြီးပြောဆိုသွားပါတယ်နိုင်ငံတော်တရားရေးဌာနကနေဒီအမှုအတွက်ရှင်းနေတွေကလိုက်ပါဆောင်ရွက်ပေးနေတာကြောင့်မိသားစုအနေနဲ့လည်းအမှန်တိုင်းဖြစ်စေဖို့အတွက်တိုင်ကျက်ဖွင့်ခဲ့တာဖြစ်တယ်လို့လည်းရွှေပြောင်းလို့သမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ်
ဥစ္စာမီလည်းကြံမိသားစုလည်းဒီခဏပတ်သက်မှာဟိုအမှန်တိုင်းဖြစ်အောင်ဆက်လုပ်ဆောင်ရွက်ပေးတာဆိုမိသားစုတော်ကိုတောင်းဆိုလိုက်ပ
ါအနာပိုင်နေဘက်ကတော့ကြံဆိုင်ခင်းတဲ့ကမြေကြီးတွေကိုတူးဆွတဲ့ထွန်ဆက်မောင်းသူထိုင်းနိုင်ငံသားတဦးကိုတန်တရားနဲ့ထက်မှန်စစ်ဆေးနေပါတယ်သူ့ကိုပြီးခဲ့တဲ့ရက်ကလည်းစစ်ဆေးမှုတွေလုပ်ခဲ့တာပါကလေးဟာစော့ကစားရင်းနဲ့ထွန်ဆက်မောင်းတဲ့သူကမတော်တဆတိုက်မိသွားရကနေအလောင်းကိုများဆက်ပြီးဖောက်ဖျက်သလားဆိုတဲ့တန်တရားတွေရှိနေတဲ့အကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်ရှင
်ဒေါက်တာရှင်များရှင်မကြသေးခင်တုန်းကပဲလူငယ်အမှုပညာရှင်တဦးကိုမူရစေဝါလက်ဝဲတွေ့ရှိမှုနဲ့နှစ်ရှည်ထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်ဝေဖန်သံတွေထွက်ပေါ်လာနေပါတယ်။မွေးစေဝါတွေအများအများဖမ်းဆီးမိနေပေမဲ့တရားခံကိုမမိတာ။ရာဇဝတ်မှုကြီးတွေကိုမဖော်ထုတ်နိုင်တာတွေကြောင့်ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့ VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။မွေးစေဝါအပါအဝင်ရာဇဝတ်မှုတွေကြာစင်းရေးဘာတွေလှုပ်ဆောင်နိုင်မလဲစတာတွေကိုသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့view ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
Theory Day လေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။စနေညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ချင်း။အခုဆက်ပြီးအထူးစီစဉ်ဖြစ်တနစ်တာထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးပါမယ်။ဒီနှစ်2018ခုနှစ်ဟာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံအကြားထိတ်သီးတွေးဆမှုတွေနဲ့တန်တမန်ဆက်ဆံရေးတိုးတက်ကောင်းမွန်ခဲ့တဲ့သမိုင်းဝင်နှစ်တစ်နှစ်ဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံမှာတော့သမ္မတသက်တမ်းကန့်သက်ချက်ပဲဖြစ်ခဲ့တယ်လို့ရုရှားမှာလက်ရှိသမ္မတဗလာဒီမီယာပူတင်နောက်ထပ်6နှစ်သမ္မတသက်တမ်းရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာတနက်ကင်အကြမ်းဖက်မှုတွေထပ်မံကြုံခဲ့ရပြီးတနက်ပိုင်ဆိုင်မှုကန့်သက်ရေးလှုပ်ရှားမှုတွေလည်းပုံမအကောင်းလာခဲ့ပါတယ်။ထိုင်းနိုင်ငံမှာကြောက်လန့်ကူတဲ့သတင်းနှစ်ပတ်လောက်ပိတ်မိနေခဲ့တဲ့လူငယ်ဘော်လုံးသမား7ယောက်ပြန်လည်လွတ်မြောက်ခဲ့တဲ့သတင်းကမင်္ဂလာသတင်းဖြစ်ခဲ့ပေမဲ့လို့အင်ဒိုနီးရှားမှာတော့အင်အားပြင်းငလျင်နဲ့ဆူနာမီရေလိုင်းကြီးတွေကြောင့်လူတွေထောင်ထဲချီသေဆုံးခဲ့ရပါတယ်။ဒီလို2018ခုနှစ်တွင်ကြုံခဲ့ရတဲ့ကမ္ဘာတဝန်းကအခြေအနေဖြစ်ပျက်တွေကိုကိုသိန်းထိုင်ဦးနဲ့မတ်ခင်ဖြူထွေးတို့ကစူးစီးတင်ပြပေးထားပါတယ်ရှင်
။စပိန်နိုင်ငံမြောက်ပိုင်းကက်တလိုးနီးယားဒေသမှာ2019ဒီဇင်ဘာလတည်းကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲအတွင်းတိကျခွဲထွက်ရေလိုလားသူတွေအသာကြီးရခဲ့တယ်ဆိုပေမဲ့ဘိုးအစိုးရကCharles Puigdemont ဦးဆောင်တဲ့ကက်တလိုးနီးယားအစိုးရကိုဖျောက်ချပြီးဓာတ်ရိုက်အုပ်ချုပ်ရေးတွတ်သွင်းခဲ့ပြီးတဲ့နောက်မှာတော့2018ခုနှစ်အစပိုင်းကစလို့ကက်တလိုးနီးယားလမ်းမတွေပေါ်မှာဆရာပြပွဲကြီးအများပြပေါ်ပေါက်ခဲ့ပါတယ်။ခေါင်းဆောင် Puigdemont ဖိပောက်ကိုထွက်ပြေးတိမ်းဆောင်ခဲ့ရတယ်လို့ခွဲထွက်ရေးလိုလားတဲ့ခေါင်းဆောင်တွေအများပြဖန်စီထိန်သိမ်းခံခဲ့ကြရတာပါ။အ
န်ဂိုရီးယားနိုင်ငံမှာဖေဖော်ဝါရီလတည်းကျင်းပတဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုမြောက်ကိုရီးယားကဆင်းပြေကိုယ်စားလှယ်တယောက်ခဲ့တယ်လို့အဲ့ဒီအထဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်လင်းရဲ့ညီမဖြစ်သူကင်ယိုကျွန်းလဲပါဝင်ခဲ့ပါလေအာသာပြိုင်ပွဲတွေအတွင်းမှာလဲတောင်နှင်းမြောက်ကိုရီးယားအသင်းတွေအလံတစ်ခုတည်းရောက်မှာအတူပြိုင်ပွဲဝင်ခဲ့ကြပါလေ
ဗြိတိန်နိုင်ငံမှာနေထိုင်နေတဲ့ရုရှားစစ်ထောက်လိုက်ရေဟောင်းစာဂျေးခရစ်ပန်နဲ့သမီးဖြစ်သူယူလီယာတို့ကိုပြီးခဲ့တဲ့မတ်လ၄ရက်နေ့ကဆယ်လီစပူရီမြို့ကလမ်းသွားလမ်းလာခုံတန်းတစ်ခုပေါ်မှာသတိမေ့မျှော်လျက်တွေ့ခဲ့ရပါတယ်အာယုံကျော်တွေကိုထိခိုက်စေတဲ့ဓာတ်ရုအစိမ့်နဲ့တိုက်ခိုက်ခံခဲ့ကြရတာပါဒါဟာရုရှားရဲ့လက်ချက်ဆိုပြီးပြူတင်ကဖြစ်တင်ပြီးတော့ရုရှားဘက်ကတော့အကြိမ်ကြိမ်ညင်ပါတယ်
ပြောနေကမှာတော့ဖွဲ့စည်းပုံအခြေခံဥပဒေပါသမ္မတသက်တမ်းကန့်သက်ချက်ကိုမလ17ရက်နေ့မှာပယ်ဖျက်လိုက်တာကြောင့်လက်ရှိသမ္မတရှီကျင်းပင်အနေနဲ့ရာသက်ပံအုပ်ချုပ်ခွင့်ရသွားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်ကတရုတ်ကောင်ဆောင်မော်စီတုံးကွယ်လွန်ခဲ့ခြင်းကဆက်လို့သမ္မတရှီဟာတိုင်းပြည်မှာဩဇာအာဏာရှိဆုံးပုဂ္ဂိုလ်ဖြစ်လာခဲ့ပါတယ
်။ရုရှားနိုင်ငံမှာမတ်လ18ရက်နေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတော့လက်ရှိသမ္မတဗလာဒီမီယာပူတင်ပဲမဲအပြတ်အသတ်နဲ့ပြန်အနိုင်ရပါတယ်။ဒါကြောင့်ကမ္ဘာအကြီးဆုံးတိုင်းပြည်ဖြစ်တဲ့ရုရှားကိုသမ္မတပူတင်နောက်ထပ်6နှစ်ဆက်ပြီးတော့အုပ်ချုပ်သွားမှာပါ။အ
ီဗီလာ29ရက်နေ့ကတောင်တန်းမြောက်ကိုရီးယားနိုင်ငံအတွက်သမိုင်းဝင်နေ့တစ်နေ့ဖြစ်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နိုင်ငံနယ်ဆက်မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြတာပါ။ကိုရီးယားကျွန်းဆွေမှာငြိမ်းချမ်းရေးစာမျက်နှာသစ်စတင်ဖွင့်လှစ်နိုင်ခဲ့ပြီးနျူကလ িয়ার ကင်းမဲ့ဆုံးဖြစ်ရေးနဲ့ကိုရီးယားစစ်ပွဲဆုံးသက်ရေးနဲ့ဆိုင်တဲ့သဘောတူညီချက်တွေကိုခေါင်းဆောင်လူလက်မှတ်ရေးထိုးခဲ့ကြပါတယ်။
ကမ္ဘာနိုင်ငံကြီးတချို့နဲ့အီရန်အကြား2015ခုနှစ်ကရယူခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကမေလ10ရက်နေ့ကကြေညာခဲ့ပါတယ်။အရင်သမ္မတအိုဘားမားလက်ထက်ရယူခဲ့တဲ့ဒီသဘောတူစာချုပ်ဟာချို့ယွင်းချက်တွေနဲ့လက်ခံနိုင်စရာမရှိဘူးလို့ဆိုပြီးနှုတ်ထွက်ခဲ့တယ်လို့အဲဒီလိုနှုတ်ထွက်ပြီးတဲ့နောက်ပိုင်းမှာပဲအီရန်ပေါ်အရေးယူတက်ခတ်မှုတွေကိုလည်းပြန်လည်ချမှတ်ခဲ့ပါတယ်ရှင်
။အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တာဝန်သစ်ကိုဂျေရုဆလင်မြို့မှာမေလ14ရက်နေ့ကတရားဝင်ဖွင့်လှစ်လိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားညင်းပေါင်းမှုတွေရှိနေတဲ့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုကြောင်းသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလထဲမှာကြေညာခဲ့ပြီးတဲ့နောက်ဒီတန်ရုံးသစ်ကိုဖွင့်လှစ်လိုက်တာပ
ါဗြိတိန်တော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကဲလ်တို့မေလ19ရက်နေ့ကလက်ထပ်ခဲ့ကြပါတယ်ဝင်းစာနန်းတော်ဝန်ကြီးထဲမှာရှိတဲ့တော်ဝင်ဖျားเจ้าမှာမင်္ဂလာပွဲကိုကျင်းပခဲ့တာပါအဲ့ဒီနေ့ကမင်းသားဟယ်ရီနဲ့မေဂန်တို့ကိုတွေ့မြင်ခွင့်ရဖို့နန်းတော်ဝန်အနီးကိုလာရောက်တန်းစီကြတဲ့သူတွေထောက်တောင်းချီရှိခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဇူလ12ရက်နေ့ကစင်ကာပူနိုင်ငံမှာသမိုင်းဝင်ထိပ်သီးတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်စွန့်လွှတ်ရေးဆိုင်ရာအခြေခံအချက်တွေဆွေးနွေးဖို့ရည်ရွယ်ပြီးတော့တွေ့ဆုံခဲ့ကြတာပါ။အမေရိကန်အနေနဲ့မြောက်ကိုရီးယားရဲ့လုံခြုံရေးကိုအာမခံပေးဖို့သဘောတူခဲ့ကြတယ်လို့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ကင်းစင်အောင်ဆောင်ရွက်သွားဖို့သဘောတူတဲ့ပူးတဲ့ညင်ညာချက်အစောင်းကိုလည်းဆွေးနွေးပွဲအဖြစ်မှာထုတ်ပြန်ခဲ့ကြပါတယ်ရှင်
။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ဒေသမှာအမေရိကန်ပြည်ထောင်စုတဲ့တရားမဝင်ဝင်ရောက်မှုနဲ့ဖန်စီခံရသူတွေရဲ့ရင်သွေးတွေကိုမိဘတွေနဲ့ခွဲပြီးတခွဲတပြားစီထိန်းသိမ်းတဲ့သမ္မတထရမ့်ရဲ့မူဝါဒကိုအများဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ပြီးတဲ့နောက်ဂျွန်လ20ရက်နေ့မှာသမ္မတကဒါကိုဆုံးသတ်လိုက်ပါတယ်
။အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းပေါ်မှာရှိတဲ့ခီလာဝေယာမီးတောင်ဟာမေလ3ရက်နေ့ကစလို့ဇွန်လလယ်လောက်အထိပောက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့ပါတယ်။ မိတော်ပောက်ကွဲမှုကနေကောင်းကင်အထက်မီတာထောင်တဲ့ချီအမြင့်အထိကိုပြာမုံတူကြီးတွေတက်သွားခဲ့ပါတယ်
။မြို့သမီးတွေကာမောင်းကွင့်ဓာမြင့်ဓာတဲ့ကမ္ဘာတစ်ခုတည်းသောနိုင်ငံဖြစ်တဲ့ဆော်ဒီအာရေဗီးယားမှာအဲ့ဒီဓာမြင့်ချက်ကိုဂျွန်လ24ရက်နေ့ကဖယ်ရှားပေးလိုက်ပါတယ်။ဒါဟာတိုင်းပြည်မှာဩဇာရှိန်ဝါကြီးတဲ့အင်ရှေ့မင်းသားမိုဟာမက်ဘင်ဆာလ်မန်ရဲ့သူ့ပြင်ပြောင်းလဲရေးလုပ်ငန်းတွေကစိတ်ပိုင်းမဲ့ဖြစ်ပါတယ်။
ထိုင်းနိုင်ငံချင်းမိုင်ခရိုင်ကကဘာလက်ခီးသားတွေလာရောက်လည်ပဲ့လေးရှိတဲ့မြောက်ကြောက်လိုက်မှုတွေကိုထိုင်းလူငယ်ဘောလုံးအသင်းကကျောင်းသားလူငယ်12ဦးနဲ့နီးပြဆရာတအူတို့ဇွန်လ23ရက်နေ့တုန်းကသွားရောက်လည်ပဲ့ခဲ့ကြတာမှပြန်မထွက်နိုင်ပဲဖြစ်ခဲ့ရပါတယ်။သတင်းနှစ်ပတ်ကျော်အတွင်းမှာပြိမိနေခဲ့ပြီးတော့ကယ်ဆယ်ရေးအဖွဲ့တွေရဲ့ခက်ခက်ခဲခဲရှာဖွေမှုတွေကြောင့်သူတို့အားလုံးအသက်မသေးပြန်လည်လွတ်မြောက်ခဲ့ကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာဇူလိုင်လ16ရက်နေ့ကတွေ့ဆုံခဲ့ကြပါတယ်။ပြစ်စမှုအပြည့်ကျင်းပတဲ့ပူရဲသင်းသာရှင်းလင်းပွဲမှာသမ္မတထရန့်ကပြီးခဲ့တဲ့2016အမေရိကန်ရွေးကောက်ပွဲဒီမှာရုရှားနိုင်ငံဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးမစ္စတာပူတင်ကိုအပြစ်တင်ဖို့ငင်းဆန်သွားခဲ့ပါတယ်
ပြည်ထောင်စုသုံးပန်းဖြစ်ခဲ့ပူပြီးတော့2008ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican Party ရဲ့သမ္မတလောက်အဖြစ်ဝင်ရောက်ရှင်းပြိုင်ခဲ့ပေမဲ့လို့သမ္မတအဖြစ်အရွေးမခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုရဲ့အထင်ကရလွှတ်တော်အမတ်ဂျွန်မက်ကိန်းဟာ August 25ရက်နေ့တုန်းကကွယ်လွန်သွားခဲ့ပါတယ်အုံနောက်ကင်ဆာယောဂါကိုကာလအတော်ကြာခံစားခဲ့ရပြီးတဲ့နောက်အသက်82နှစ်အရွယ်မှာကွယ်လွန်ခဲ့တာပ
ါစတင်မလာ25ရက်နေ့ကကုလသမဂ္ဂထူထူးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်မင်းကွန်းပြောကြားတဲ့အချိန်ပိဋကတ်ထဲကသံတမန်တချို့ကရီမော့လောင်ပြောင်ခဲ့ကြပါတယ်သမ္မတဒေါ်နယ်ထရန့်ကသူ့အစိုးရအဖွဲ့ဟာအမေရိကန်သမိုင်းမှာတခြားအစိုးရအားလုံးနီးပါးတဲ့အောင်မြင်မှုတွေရခဲ့တယ်လို့ပြောဆိုနေတဲ့အချိန်ပိဋကတ်ထဲကရီမော့လောင်ပြောင်ခဲ့တာဖြစ်ပြီးဒီလိုတုံ့ပြန်မယ်လို့သူ့အနေနဲ့မျှော်လင့်မထားတဲ့အကြောင်းနဲ့ကိစ္စမရှိပါဘူးဆိုပြီးတော့လေသမ္မတထရန့်ကပြောဆိုသွားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်သမ္မတထရန့်အဆိုပြုတဲ့ Brett Kavanaugh ဟာသူ့အပေါ်လိမ်ပိုင်းဆိုင်ရာစော်ကားခဲ့တယ်လို့တက္ကသိုလ်ပါမောက္ခတူဦးဖြစ်တဲ့ Christine Blasey Ford ကဆွဆွဲခဲ့တာကြောင့် September လကုန်အမေရိကန်နိုင်ငံရေးမှာဒီကိစ္စကိုလူအများအာရုံစိုက်ခဲ့ကြပါတယ်။ October လ9ရက်နေ့မှာ Kavanaugh နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ကြားသစ်စာချိတ်ဆိုခဲ့ပါတယ်ရှင်။
အော်ဒဝါလာနေရီကတော့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ Washington Post သတင်းတောက်ဂျမယ်ဂရှိုဂျီဟာတူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ဝင်ရုံးအတွင်းအသက်ခံလဲရပြီးအလောင်းကိုဖျောက်ဖျက်ခံခဲ့ရပါတယ်။ဒီတက်ပြတ်မှုမှာဆော်ဒီနိုင်ငံရဲ့အင်ရှီမင်းသားမိုဟာမက်ဘင်ဆာလ်မန်ကညွန်ကြားခဲ့တာဆိုပြီးဒါကြောင့်သမ္မတထရန့်အစိုးရအနေနဲ့ပြင်းပြင်းထန်ထန်အရေးယူဖို့တောင်းဆိုခဲ့ကြတာတွေရှိပါတယ်
။အော်ဒဝါလာအတွင်းမှာပဲသမ္မတဒေါ်နယ်ထရန့်ကိုဝေဖန်ပြောဆိုသူတွေစီပောက်ကွဲစေနိုင်တဲ့ပစ္စည်းတွေပါတဲ့အထုပ်73ထုပ်ထပ်မနေပေးပို့ခဲ့တယ်လို့စွပ်စွဲချက်နဲ့အသက်56နှစ်အရွယ်စီဇာဆေယော့ဆိုသူကိုအမေရိကန်လုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာစက်တင်ဘာလ28ရက်နေ့ကပြင်းအား 8.5 မဂနီကျူးရှိတဲ့ငလျင်လှုပ်ခတ်ပြီးဆူနာမီရေလိုင်းတံသိမ်းခဲ့တာကြောင့်လူ1000ကျော်သေဆုံးခဲ့ပါတယ်။ကြီးမားတဲ့ဆူနာမီလိုင်းလုံးတွေဟာဆူလာဝေစီပြည်နယ်ရဲ့အချက်အချာပတ်လူနဲ့ဒေါင်္ဂလာမျိုးတွေကိုရက်ခတ်ခဲ့ပြီးတခြားလူဦးရေ18000လောက်ဘေးဒုက္ခသည်စခန်း24ခုမှခိုလုံခဲ့ကြရပါတယ်။လက်တင်အမေရိကနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုထဲဝင်ရောက်ဖို့ကြိုးပမ်းနေတဲ့အထောက်ထားမဲ့လူအုပ်ကြီးတွေကတချို့နိုဝင်ဘာလအတွင်းမှာပဲမက္ကဆီကိုနယ်ကြားတီဟွာနာမြို့ကိုရောက်လာပါတယ်။ဒီလူအုပ်ကြီးကိုမဟန်တားနိုင်မှုဆိုရင်အမေရိကန်မက္ကဆီကိုနယ်ဇက်ကိုဖိတ်ပစ်မယ်လို့သမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုခဲ့တယ်လို့ထောင်နဲ့ချီတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်ဇက်ကိုစေလွှတ်ခဲ့ပါတယ်။အင်အား900လောက်ရှိတဲ့လူအုပ်ကြီးကနေဆက်ကိုဖြတ်ပြီးအမေရိကန်ဘက်ကိုဝင်မှုကြိုးစားခဲ့ရမှာမက္ဆီကိုရဲတပ်ဖွဲ့ကမတားဆီးနိုင်ခဲ့တာကြောင့်အမေရိကန်နေကြားဆောင်တပ်ဖွဲ့တွေကနိုဝင်ဘာလနောက်ဆုံးပတ်တည်းမှာပဲမျက်ရည်ဘုံတွေသုံးပစ်ခတ်ဟန်တားခဲ့ပါတယ်
။နိုဝင်ဘာလအတွင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနယ်မြောက်ပိုင်းဒေသတွေမှာဒီပြိုင်နဲ့လောင်နေတဲ့တော်မီဟာသမိုင်းမှာအဆိုးအဝါးဆုံးလောင်ကျွမ်းတဲ့တော်မီဖြစ်ပြီးတော့သေဆုံးသူ88ယောက်ထိရှိခဲ့ပါတယ်။မီးကြောင်လူနှစ်သိန်းကျော်ဘေးလွရာပျောက်ရွှေ့ခဲ့ရပြီးနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားမင်းသမီးတွေနဲ့အမှုပညာရှင်တွေရဲ့အိုးအိမ်တချို့လည်းပျက်စီးခဲ့ပါရဲ့ရှင်
။နိုဝင်ဘာလ17ရက်နေ့မှာပဲပြင်သစ်နိုင်ငံဘာရီမြို့မှာကျင်းပတဲ့ပထမကမ္ဘာစစ်ပြီးဆုံးခြင်းရာပြည့်အခမ်းအနားကိုကမ္ဘာခေါင်းဆောင်တွေတယောက်ခဲ့ကြပါတယ်။စစ်ရဲ့သင်္ကန်းစာကိုဒီနေ့ခေတ်မှာရယူနိုင်မှုရည်ရွယ်တယ်လို့ဥရောပခေါင်းဆောင်တွေကပြောပါတယ်။ဒီသတင်းတွေကတော့2018ခုနှစ်အတွင်းထူးခြားတဲ့အများစိတ်ဝင်စားတဲ့သတင်းတွေဖြစ်ခဲ့ပါလိမ့်ခင်ဗျာ။
ကိုသိန်းထိုင်ဦးနဲ့မခင်ဖြူထွေးတို့ပြောပြပေးခဲ့တာပါဒီကနေ့အတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာမွေကြိုက်ခံရပြီဆိုရင်အသက်သေဆုံးမှုနဲ့နာတာရှည်ရောဂါဖြစ်မှုရောဂါနှုံများတာကြောင့်မွေကြိုက်မခံရအောင်သတိပြုကာကွယ်ထားသင့်တဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာ
အတိတရားရှိရှိနဲ့ချင့်ချိန်မှုရှိတဲ့အကောင့်မြင်ဝါဒလောက်ပဲသူကဖြစ်နေလဲပါ cautious optimism
တဖက်သက်အပြည့်ရဲ့ဆဲရေးပဲလဲပါလဲဆိုရဲပေါ်တိုင်းရင်းနိုင်ငံရေးလိလာတုံသက်သူစိုင်းဝန်ဆိုင်တဲ့ဥကြောဇန်တာတို့ဆွေးနွေးတုံသက်ချက်ကိုနားဆင်ရဖို့ရှိပါတယ်ဒါ့ပြင်အားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့ဒီတစ်ပတ်လူထုနဲ့ကျန်းမာရေးကဏ္ဍမှာနားဆင်ရမှာကမွေကြိုက်ခံရသူအရေအတွက်နေပြီးမွေစိတ်ဖြည့်စည်းတွေလည်းရှိတယ်ဆိုပေမဲ့မွေကြိုက်ခံရပြီးဆိုရင်အသက်သေဆုံးမှုနဲ့နာတာရှည်ရောဂါဖြစ်ပွားမှုရာဂိုင်းနှုန်းတွေများတာကြောင့်မွေရည်ရည်နီးစပ်တဲ့နေရာဒေသတွေမှာရာဘာလဲရှည်နဲ့ရာဘာချေးရှည်တွေကိုအသုံးပြုပြီးမွေကြိုက်မခံရအောင်သတိပြုကာကွယ်ထားသင့်တဲ့အကြောင်းကိုဒေါက်တာတန်းစောကတင်ပြပေးထားပါတယ်ရှင်
ကျေးလက်ဒေသတွေမှာနေထိုင်တဲ့လယ်သမားတွေ၊နားဖက်လုပ်သားတွေနဲ့တောင်ယာဆိုင်ပြုတဲ့သူတွေဟာမွေအန်နေနဲ့နှိစက်တဲ့သူတွေဖြစ်ပါတယ်။တနိုင်ကလုံးတိုင်းတာနဲ့ကြည့်မယ်ဆိုရင်နှစ်ဆင်မွေကြိုက်ခံရတဲ့သူဥယေဟာအရေးအတွက်မများဘူးလို့ယူဆလို့ရပေမယ့်မွေကြိုက်ခံရတဲ့အခါအသက်သေဆုံးတဲ့ရာဂိုင်းနှုန်းကတော့မြန်မာနေဆဲပဲဖြစ်ပါတယ်။မွေကြိုက်ခံရပြီဆိုရင်အသက်သေဆုံးမှုတွေဟာရာဂိုင်းနှုန်းဘလောက်ထိရှိနိုင်ပါလဲလို့မေးကြည့်တဲ့အခါ Epidemiologist တဦးဖြစ်သူဒေါက်တာတော်အောင်မာကအခုလိုပြောပါတယ်
မြန်မာ snake bite project ပေါ့နော်မပြီးမှရှိနေတယ်ပေါ့အဲအဲ့ဒီရဲ့ဒီ powerpoint presentation ပေါ့ဒါလေးက website ထဲမှာ download လုပ်ကြည့်လို့ရပါတယ်အဲ့ဒီမှာရေးထားပါတယ်ဟလာ officially at least 14,000 cases and more than 1,000 deaths per year ဆိုတော့တစ်နှစ်ကိုလူတစ်ထောင်ထက်မကပိုပြီးတော့သေဆုံးမှုတွေရှိနေတယ်လို့ဒါခန့်မှန်းလို့ရတယ်ပေါ့နော်တခါခုပြီးခဲ့တဲ့ပေါ့နော်ဒီ article စတစ်ခုထဲမှာဆိုလို့ရှိရင်နော်ဖော်ပြထားတာကနော်ကြောက်စဲနဲ့မတရားမြို့နယ်တွေမှာမူရန်နေရင်နဲ့ပတ်သက်ပြီးတော့လေ့လာတယ်ပေါ့နော်အဲ့တော့အဲ့ဒီလေ့လာတဲ့အခါမှာလေအင်ဂျီပေါင်း 4200 နဲ့ 86 လေ့လာလိုက်တယ်ဆိုတော့အဲ့ဒီမှာတွေ့ရှိချက်အရဆိုလို့ရှိရင်တစ်နှစ်တစ်နှစ်မှာအဲ့ဒီဒေတာမှာလူတစ်သိန်းမှာဆိုလို့ရှိရင်116ယောက်ကမွေကြိုက်ခံရတဲ့အန္တရာယ်မှာရှိနေတယ်ဆိုတာတွေ့ရတယ်ပေါ့နော်
ဆေးရုံတွေမှာမွေစိတ်ဖြည့်စည်ထိုးလို့ရတယ်ဆိုပေမဲ့မွေကြိုက်ခံရတဲ့နေရာကနေမွေစိတ်ဖြည့်စည်ရှိတဲ့နေရာကိုရောက်အောင်တည်ယူပို့ဆောင်တဲ့နေရာမှာနှောင့်နှေးကြံ့ကြာမှုတွေရှိနိုင်ပါတယ်အချိန်နှောင့်နှေးကြံ့ကြာမှုတွေရှိပြီးမှမွေစိတ်ဖြည့်စည်ထိုးခံရမယ်ဆိုရင်အသက်အန္တရာယ်ကြုံတွေ့ဖို့ရာဂိုင်းနှုန်းများတော့မှာဖြစ်ပါတယ်အသက်အန္တရာယ်ကနေလွတ်မြောက်ခဲ့မယ်ဆိုရင်လည်းကြောက်ကဲ့ပျက်စီးတာလိုမျိုးနာတာရှည်ရောဂါတွေကိုဖြစ်ပေါ်ခံစားရနိုင်တာကြောင့်မွေကြိုက်မခံရဘူးကောပိုပြီးဂရုစိုက်တဲ့နယ်လို့ဒေါက်တာတော်အောင်မာကပြောပါတယ
်မွေကြိုက်ခံရတဲ့သူကနော်မွေစိတ်ဖြည့်စည်ကိုဘယ်ချိန်မှာထိုးရတာလဲဝင်သွားတဲ့မွေစိတ်ပမာဏကဘယ်လောက်များတယ်လဲအဲ့ပုံမှာမူတည်ပါတယ်နော်မွေရအကိုက်ခံရပြီးခံရချင်းမှာချက်ချင်းဆေးထိုးတာမဟုတ်ပါဘူးအချိန်ကာလတစ်ခုတော့သူကစောင့်ရတယ်လीနော်ဘာကြောင့်လဲအဲ့ဒီဆေးရုံကိုရောက်ဖို့အတွက်ကိုဒီလူနာကိုတည်သွားရမယ်နော်အဲ့ဒီခါမှာလမ်းခရီးမှာဘယ်လိုတည်မလဲနော်နောက်တစ်ခါအဲ့လိုအချက်လက်ဒီပုံမှာမူတည်ပြီးတော့မှအသက်အန္တရာယ်ကလွတ်မြောက်တယ်မလွတ်မြောက်ဘူးပေါ့တခါကြိုက်တဲ့နေရာပေါ်မှာလည်းတခါမူတည်ပါတယ်ခြေထောက်ကတော့အများဆုံးကြိုက်တယ်သို့တော်လည်းပဲခုနကလိုလက်မှာကြိုက်သလားဥမာဥကောင်းလိုနေရာမျိုးမှာကြိုက်သလားအဲ့ပုံမှာမူတည်ပြီးတော့လည်းမွေစိတ်ဖြည့်စည်ဘလောက်ရတယ်မရဘူးပုံမှာမူတည်ပါတယ်နောက်တခါမွေစိတ်ဖြည့်စည်ရောတကယ်အလုံးလောက်ပေါ့နော်ဟိုအချိန်ကြီးပြည့်အောင်ထိုးနိုင်သလားပေါ့နော်အဲ့ဒီအချက်တွေပေါ်မှာလည်းမူတည်တယ်အဲ့တော့အချိန်ကာလနဲ့မွေစိတ်ရဲ့ပမာဏပေါ်မှာမူတည်ပြီးတော့ဒီလူကအသက်ရှင်မရှင်ပေါ့နော်ဒါလေးက စဉ်းစားလို့ရပါတယ်နောက်တစ်ခုကမကြောက်ကလူဟာမျိုးထိခိုက်သွားပြီဆိုလို့ရှိရင်เนาะအသက်ရှင်သည်ဆိုသည့်တန်အောင်တော့မှာပဲပြန်ပြီးတော့ဟိုကြောက်ကဆေးကြောတဲ့ dialysis ပြန်လုပ်ရတာမျိုးပေါ့เนาะဆိုရင်အဲ့ဒီကဟိုအသက်အန္တရာယ်ကမရှိသည့်တန်အောင်တော့မှာပဲဒီလူနာအတွက်ကအများကြီးဟိုရေရှည်မှာနာတာဟိုပါပေါ့เนาะထိခိုက်နေတာမှုတွေအများကြီးဖြစ်နိုင်ပါတယ်
ကျေးလက်ဒေသနေလေသမားတွေငါဖန်သမားတွေနဲ့တောင်ရဦးကြီးတွေအနေနဲ့မွေရံရယ်ကိုပေါ့ပေါ့ဆက်ဆက်သဘောမထားပဲမကိုက်မခံရအောင်သတိပြုပြီးနေထိုင်ကြရမှာပါလုပ်ငန်းကုန်မရောက်တဲ့အချိန်တွေမှာရာဘာလိုက်အိတ်ရှင်နဲ့ရာဘာဖနက်တွေကိုဝစ်ဆင်အသုံးပြုခြင်းဟာမွေရံရယ်ကိုကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့ဒေါက်တာတော်အောင်မာကပြောပါတယ
်ဒီမွေရံရယ်ကာကွယ်တဲ့ဖနက်ကူပေါ့နော်ဟိုလူတိုင်းပေါ့နော်ဖြစ်နိုင်ရင်ဒီမွေရှိတဲ့နေရာကိုသွားတဲ့သူတိုင်းစီးစေချင်ပါတယ်နော်အဲ့တော့အဲ့ဒီဟိုကိုယ့်ရဲ့ channel မှာပဲရှင်းရှင်းမွေဒေတာမှာပဲမွေရှိတဲ့အရက်ဒေတာကိုပဲသွားသွားဘလို့နေရာကိုပဲသွားသွားစီးပါနော်အလှလည်းပဲစီးပါအကျန်းလည်းပဲစီးပါအလှစီးပဲဖြစ်ဖြစ်အကျန်းစီးပဲဖြစ်ဖြစ်မိမိရဲ့ကိုယ်တိုင်ရဲ့မိမိရဲ့အသက်အန္တရာယ်ကိုလည်းကာကွယ်ပါမိမိရဲ့မိသားစုနောက်တစ်ခါမိမိရဲ့တငယ်ချင်းပြီးတဲ့အခါမှာမိမိရဲ့အလုပ်သမားလုပ်သမားလယ်သမားနော်ကိုယ့်ရဲ့စိုက်ပျိုးရေးလုပ်ငန်းမွေးမြူရေးလုပ်ငန်းမှာရှိနေတဲ့ဒီအလုပ်သမားတွေကိုလည်းပဲဒီမွေအန္တရာယ်ကာကွယ်တဲ့ဖနက်နဲ့ကာကွယ်ပေးပါ
မွေအန္တရာယ်ကာကွယ်တဲ့လက်အိတ်နဲ့ဖနက်တွေကိုဝစ်ဆင်အသုံးပြုထားတယ်ဆိုပေမဲ့လည်းမွေနဲ့ထိတွေ့တိုက်ခိုက်မှုရှိခဲ့ပဲဆိုရင်မွေစိတ်ထိတွေ့ဝင်ရောက်မှုရှိမှရှိဆိုတာကိုဆေးရုံမှာပြသစစ်ဆေးမှုခံယူသင့်တယ်လို့ဒေါက်တာတော်အောင်မာကအကြံပေးပါတယ
်ဒီဖနက်စီးထားတာပဲဆိုပြီးတော့မွေပေါက်လည်းပဲဆေးရုံသွားစရာမလိုတော့ဘူးလို့အဲ့လိုတော့လည်းမယူဆစေချင်ပါဘူးနော်ဒီဖနက်စီးထားတယ်မှန်တယ်အတိုင်းတာထိတော်တော်များများကာကွယ်တယ်နော်အဲ့ဒီလိုကာကွယ်တယ်ဆိုတော့လည်းပဲမွေပေါက်ခံရတယ်ဆိုလို့ရှိရင်တော့နော်မွေပေါက်ခံရတဲ့အစိတ်ကတကယ်ဝင်နေမဝင်ဘူးဘလို့အနေထားရှိလဲမရှိဘူးဆိုတဲ့ဟာကိုသိနိုင်ဖို့အတွက်ကတော့ဒီနီးစက်ရဆေးုံဆေးကမ်းမှာတဆင့်ကျန်းမာရေးဝန်ထမ်းနေစီမှာတော်ပြီးတော့ပေါ့နော်ဟိုစမ်းသပ်မှုလေးလို့တော့ခံယူစေခြင်းနဲ့နော်စောက်ရှောက်မှုလေးကိုတော့ခံယူစေခြင်းပါတယ်လို့
မွေကိုက်ခံရသူအရေးအတွက်နေပြီးမွေစိတ်ဖြစ်စေတွေလည်းရှိနေတယ်ဆိုပေမဲ့မွေကိုက်ခံရပြီဆိုရင်အသက်တည်ဆုံးမှုနဲ့နာတာရှည်ရောဂါဖြစ်မှုရာဂိုင်းနှုန်းတွေများတာကြောင့်မွေရံရဲ့နီးစက်တဲ့နေရာဒေသတွေမှာရာဘာလက်အိတ်ရှင်နဲ့ရာဘာချေအိတ်ရှင်တွေကိုအသုံးပြုပြီးမွေကိုက်မခံရအောင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့အခုမြမရေးသုံးသက်ချက်ကိုနှားဆင်ရပါမယ်။မြောက်ပိုင်းဖွဲ့ရီလို့ခေါ်တဲ့တိုင်းဒါလက်နက်ကင်သုံးပွဲနဲ့လီလာခွဲအပြစ်ခတ်ရက်ဆဲထားမယ်လို့တက်မတော်ကာခွဲဦးစည်းချုပ်ကကြေညာလိုက်တဲ့ကိစ္စကိုဝေဖန်ဆန်းစစ်သူတချို့ကကြိုဆိုကြပေမဲ့တတိထားစောင့်ကြည့်ခြင်းတဲ့သဘောရှိနေကြပါတယ်။ဘာကြောင့်မှလဲ။တိုင်းနိုင်ငံရေးလီလာသုံးသက်သူဆိုင်းဝန်ဆိုင်နဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသက်တင်ပြထားပါတယ်ရှင်။
ဆိုင်ဝန်ဆိုင်ခင်ဗျာအခုမြန်မာနိုင်ငံမှာစစ်တပ်ကတပ်မတော်ကမြောက်ပိုင်းအဖွဲ့၃ဘွဲဖြစ်တဲ့ DNLA ရဲ့ကုကန်ရဲ့ AA ရခိုင်အဖွဲ့ရဲ့အဲ့ဒီအဖွဲ့တွေနဲ့အပြစ်ခတ်ရစဲရေးကြီးညာပါတယ်တစ်ဖက်သက်ကြီးညာတယ်သူတို့ကလေးလာခွဲရစဲထားမယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုင်ဝန်ဆိုင်ကြိုးဆိုပါသလားခင်ဗျာ
ကြိုးဆိုတယ်ခင်ဗျာဒါမဲ့အဲ့ဒီအချိန်တော့ကျွန်တော်တို့ကဒီပိုင်းခြားအကန့်အသတ်တွေရှိတယ်ဆိုတော့မတည်တဲ့အချိန်မှာကျွန်တော်တို့ကြိုးဆိုအဲ့နောက်ပိုင်းကျတော့တော်လိုင်းအဖွဲ့အစည်းတွေရောတခြားလူတွေကလည်းထောက်ပြတာဒါကတော့တိတ်ပြီးဟိုစားပေါ့အတီတရားရှိရှိနဲ့ချင့်ချိန်မှုရှိတဲ့အကောင့်မြင်ဝါကလောက်ပဲသူကဖြစ်နေတယ်ပါ cautious optimism ပေါ့တကယ်လို့ကဒီရာဂန်နေတော့ဒီ optimism နဲ့မချင်တဲ့ဘူးလေဒီတော့တုံတက်တာ
ဆိုပထမတစ်ချက်ကတော့ဒီတပ်မတော်ရဲ့ထုတ်ပြန်ကြေညာချက်ထဲမှာအပိုင်း5 6 9ဆိုတဲ့နေရာမှာဘာမလို့ရဘာမလို့ရဆိုရယ်ကန့်တတ်ထားတဲ့စီကံတွေအများကြီးပါပါတယ်ဆိုတော့အထက်အပိုင်း5 6 9ပါဖြစ်စဉ်ဖြစ်ရများပေါ်ပေါက်လာပါကတပ်မတော်အနေဖြင့်လွှဲသူတို့တားဆီးဆောင်ရွက်သွားမည်ဖြစ်ပါသည်လို့ရေးထားတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သံတရားရှိရတယ်ဆိုတော့ဆိုင်ဝင်ဆိုင်ကတော့ဒီကိစ္စကိုအဓိကထောက်ပြလိုတာလားခင်ဗျာ
အဲ့လားကိုထောက်ပြဖို့သူကလိုတယ်။ဘာကြောင့်လဲဆိုတော့တို့ကပြောသလိုလုပ်ရင်လုပ်မလုပ်လို့ရှိရင်တော့ကျွန်တော်တို့ကခင်ဗျားတို့ချက်မိုးရမယ်။ဆိုတဲ့ပုံစံမျိုးနဲ့သူကလာတဲ့ခါကျတော့ reconciliation ပေါ့ဗျာ။ပြန်လဲပေါက်ဆက်တဲ့အနေအထားမျိုးထက်ဖြည့်ဖြည့်တဲ့အနေအထားမျိုးတော့ရောက်သွားတယ်။အဲ့ဒါကြောင့်ကျွန်တော်ချက်တာဖိတ်ပြီးတော့ကောင်းလာတဲ့ဒါရင်ပေးဖို့ပေးနေတော့မဟုတ်ဘူးလို့ကျွန်တော်ချက်တာ
။တစ်ဖက်သက်အပေါ်စီးရင်လက်လင်ချိုးပြီးတော့ခိုင်းထားတဲ့သဘောဖြစ်နေတယ်ဆိုတဲ့သဘောပေါ့။
အဲ့ဒီပုံစံမျိုးတော့ပေါက်နေတယ်။ဟုတ်တယ်။
ဒါပေမဲ့23ရဲ့နေ့မှာအဲ့ဒီအဖွဲ့3ဘွဲကတုံ့ပြန်ပြီးတော့သူတို့ဟာဒီဟာကိုကျူးဆွေးတယ်ဆိုပြီးတော့ကြေညာကြတယ်ထုတ်တယ်ခင်ဗျာ
ဟုတ်တယ်ခင်ဗျာသူကအဲ့ဒီပထမအောင်ဆုံးကြေညာချက်ကဆုတ်တယ်ဒီနောက်ပိုင်းကျတော့သူကအကုန်လုံးပါရမယ်တွေပဲသူကဖြစ်လာရောအဲ့လိုဖြစ်လာတဲ့အထက် Northern Alliance ကလည်းထုတ်တယ်ဗျာနောက် VSPNCC ကလည်းထုတ်တယ်ဗျာနောက်ပြီးအဲ့ဒီလဝစစ်တပ်အနေနဲ့သူတို့ကထုတ်တယ်အဲ့ဒါအပြင်ကို SSPB တို့ KNU တို့နောက်ပြီး KN အဲ့ဒီတော်လိုင်းအဖွဲ့အစည်းတွေကလည်းသူကဒီလုံးအတိုင်းအတာနဲ့သူကပြစ်ခတ်ရက်စဲမှုမဟုတ်တဲ့အတွက်ကြောင့်မို့လားအောင်မြင်မှုရဖို့ခရင်းတယ်လို့သူကအဲ့ဒါကိုသူကထောက်ပြတယ
်နောက်တစ်ခုအဲ့ဒီသူတို့ကြီးညာတဲ့အဖွဲ့၃ဘွဲ့မှာသူသဖြင့် AA နဲ့ခိုင်းအဖွဲ့နဲ့ပတ်သက်နေတဲ့ရခိုင်ပြည်ဘက်မှာအပြစ်ခတ်ရက်စဲမှုဆွဲကြမပါဘူးတကိကျကိုလည်းလူတွေကစံစရာရှိကြတယ်ခင်ဗျာ
အဲ့တော့ဒီကြအားဖြင့်ကျွန်တော်တို့ကတန်တရားရှိတာကျွန်တော်တို့ဒီမကောက်အဲ့ဒီဟိုလက်နဲ့ကင်တော်လိုင်းအဖွဲ့စီရလို့လည်းအဲ့တော့ပဲသူကထောက်ပြတယ်ဒီလိုအတိုင်းအတာနဲ့ပြစ်ချရစရေးမလုပ်ဘဲနဲ့ကွက်တိကွက်ကြားတနည်းမှာတိုက်တနည်းမှာကျတော့စိတ်စိတ်ရဆဲဆိုအဲ့လိုလုံနေလုံလုံနေလို့ကတော့ကျွန်တော်တို့ကဒီငင်းငိုင်းဖြစ်စီရအောင်မြင်မှာမဟုတ်ဘူးလို့တော်အဲ့လိုအားလုံးသူကထောက်ပြတယ်ကျွန်တော်လည်းဒီလိုမြင်တာပဲ
တချို့သုံးသပ်သူတွေကအေးအေးကအဲ့ဒီရခိုင်ဘက်မှာတချို့နယ်မြေတွေကိုစိမ့်ပိုက်ဖားနိုင်တော့အဲ့ဒီဟာကိုအစည်းအမပြုလိုက်ရသလိုဖြစ်သွားမှာဆိုလို့တပ်မတော်ဘက်ကဒါကိုချင်းချင်းပြီးတော့လုံနေရလို့ပြောကြတယ
်။မှန်တယ်လို့ကျွန်တော်ပြောရမယ်။ဘာလို့လဲဆိုတော့အေးအေးကအဲ့ဒီရခိုင်ပြည်တဲ့ကမှမထိုးပေါက်ခဲ့ဘူးတော့အခုထိုးပေါက်ဝင်ရောက်တာတော့တို့ကလုံးဝမဆိုင်ဘူးအတိအမှမပြုချင်ဘူး။အဲ့ဒါကြောင့်မို့အဲ့ဒီဒေသတွေကိုသူတို့အပြည့်ခါရစရေးဒေတာခဲ့တို့မထည့်ကြဘူးဆိုတဲ့ပုံစံမျိုးသူကအဲ့လိုညီထားမျိုးတွေတော်တော်လုံးတဲ့ပုံသူကပေါက်တယ်။အရင်ပြောရလို့ရှင်တော့ဗျာအဲ့ဒီဟိုစစ်ရေးစစ်ရာရစစ်စင်ပြီးတော့သူတို့အတာစီရနိုင်မလားလို့ထင်တယ်ထင်တဲ့ပုံစံမျိုးတွေတော်တော်လုံးတယ်ကျွန်တော်ပြောလို့ရတယ
်။နောက်တစ်ခုကဒီအပြည့်ခါရစရေးကြီးညာတာဟာကာကွယ်ရေးဦးစီးချုပ်ကထုတ်ပြန်တာဖြစ်နေတယ်။အရင်တုန်းကဥပဒေစင်လက်ထက်ကတော့သမ္မတကထုတ်ပြန်ခဲ့တာဖြစ်တယ်ဒီကိစ္စဝင်တဲ့လူတွေကစံတရားရှိကြတယ်အဲ့ဒါကဘလို့အရေးကြီးလို့လဲခင်ဗျာစစ်တပ်ကထုတ်ပြန်လိုက်လို့မရဘူးလားတမန်တော်ကကွေးဥစည်းကသူကတိုက်နေတာမပြတ်တော့ဘူးပြစ်ခတ်ရဆက်မယ်ဆိုပြီးတော့ကကွေးဥစည်းကကြေညာတာနဲ့ပတ်သက်ပြီးတော့ဘာကြောင့်များလူတွေစံတရားရှိနေကြတာလဲဒီကိစ္စက
ရေဘူးရအပြင်ပြစ်ခတ်ရဆက်ရလို့ဒီညီညာရေးအစီအစဉ်လို့သွားလို့ရမှာဟုတ်အခုတော့အစိုးရလုတ်တာဆက်စစ်တပ်လုတ်တာဆိုတော့ပုံစံမျိုးတော့ပေါက်တာပါ
အခုကျွန်တော်ကအဲ့ဒီခရစီကြီးညာချက်ထုတ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်ထောက်ပြဝေဖန်နေရတယ်။ကျွန်တော်တကယ်သိကျင်တာကတော့ဒီလိုအပြစ်ခရစဲထားတဲ့ကာလလေးလခွဲလို့ပြောတယ်။ဒီကာလအတွင်းမှာနှစ်ဖက်ညီညာရေးတွဲဆောင်ဆွေးနွေးမှုတွေလုပ်မဲ့ထင်ပါတယ်။ဘယ်တော့ထိရှေ့ကိုရွေးနိုင်တယ်လဲဆိုတာကိုကျွန်တော်အဓိကသိကျင်တာဖြစ်ပါတယ်။ဆိုင်ဝန်ဆိုင်ဘယ်လိုခံမှန်းပါလဲဘယ်လိုသုံးသပ်မိလဲ။ဆ
က်စင်တာတက်မတော်ရဲ့အမြင်ကသူတို့အပ္ပမအုပ်စိယူနီလက်ဆာဘော်လေသူတို့ကညာထားပြီးညာပြီးတော့အခုတစ်ဖွဲ့စီနဲ့သူကပိုင်လက်ဆာသူလုတ်တယ်အဲ့ဒါလုတ်ပြီးတဲ့နောက်ပိုင်းမှာ NCA လက်မှတ်ထိုးရမယ်လက်မှတ်ထိုးပြီးမှတန်တဲ့ဟာတွေဆက်လုပ်မယ်ဆိုပြီးဒီတမတော်ဘက်ကဒီလိုပုံစံသူကဆက်ထားတယ်ဒါမဲ့လက်မှတ်ထိုးဖို့လူရင်းဒီရဲ့အဖွဲ့ရဲ့အဲ့ဒီတမတော်စဉ်းစားဖို့စဉ်းစားမိမျိုးလည်းတော့မစဉ်းစားဘူးသူတို့စဉ်းစားတာပထမဆုံးအပြည့်ရမယ်ရပြီးလို့ရှိရင်ဒီနိုင်ငံရေးဟုတ်လားဗျာ political dialogue framework ဒီကိုသူတို့ရဲ့သဘောကျပြနိုင်မှသူတို့လက်မှတ်ထိုးမယ်ဆိုတဲ့ပုံစံမျိုးနဲ့သူတို့ကလာဆိုတော့ကျော်ထင်တာသူတို့လှုပ်ချင်တဲ့ပန်းတန်းတဲ့အောင်တဲ့တိတ်တူတဲ့ပုံမှာပေါ့အဲ့ဒါတောင်မှကျော်ထင်တာနည်းနည်းတော့ဖြစ်ခဲ့မယ
်ဒါပေမဲ့ DNC ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေလည်းအများကြီး10ဘွဲလောက်ရှိနေပြီဆိုတော့အဲ့ဒီတိုင်းရင်းသားတွေလက်မှတ်ထိုးခဲ့တာကိုကျွန်တော်မှားတယ်လို့ပြောလို့ရမလားအခုသူတို့စိတ်တိုင်းမကြလို့ NCU လက်မှတ်မထိုးဘူးပြောနေတဲ့အဖွဲ့တွေကိုပြန်ပြီးစော်ကားတက်မယ်ဆိုရင်ဟူလူတွေလက်မှတ်ထိုးထားတာပဲအရင်ဆက်ဖွဲ့လောက်တော့မှာ
လက်မှတ်ထိုးရတဲ့လူတွေကိုယ်တိုင်ကလက်မှတ်ထိုးမိတာမှားများမှားနေလားဆိုတော့ပုံစံမျိုးရှိတဲ့အတွက်ကြောင့်မို့ CNU ကလည်းကျွန်တော်တို့ခဏပြီးထက်ထိုင်မယ်ဆိုပြီးသူကပြောတာပေါ့အဲ့ RCSS ကလည်းသူကအခါပေါင်း560လောက်သူကပြစ်နေခန့်နေကြတဲ့ခါကျတော့လက်မှတ်ထိုးနေတန်းလာနေပြစ်နေလေခန့်နေကြတဲ့ခါကျတော့ ကျွန်တော်တို့ GNC ပေါ့ Fire Joint Monitoring ဟို meeting ပဲတော့မတက်ဘူးဆိုပြီးသူကထွက်ထိုင်အဲ့လိုထွက်ထိုင်လိုက်လက်တဲ့အတွက်ကြောင့် NCA ကြီးကတော့ရပ်သွားတာသူတို့ကကျတော့လက်မထိုးထားတဲ့လူတွေကိုယ်တိုင်ကသူတို့ထုံမိထုံမကြီးများဖြစ်နေကြလားဆိုတာသက်ကမပြောရင်တမယ်ပဲသူကကျန်တော့တော့
နောက်တစ်ခုကကျန်တဲ့နိုင်ငံတွေအခုကမ္ဘာမှာဗမာပြည်ရဲ့ပြည်ပင်းစကားတော့စိတ်ဆက်တန်းရှယ်အလားတူဆိုပဲလက်တင်အမေရိကမှာကိုလံဘီယာမြန်မာပြည်ကသမ္မတကဆင်းသက်ပြီးတော့သူတို့နိုင်ငံရေးပါတီစုဆောင်ဝင်ပြီးခဲ့တယ်ဒါတကယ်ကိုလူအဖွဲ့အစည်းတစ်ခုလုံးကိုအခြေခံပြီးဖြစ်နေရပဲအဲ့မှာလည်းပဲဘိန်းတွေနဲ့မူရီဆေဝါအဓိကကုကင်းတွေလုတ်ပြီးတော့ဖြစ်လာခဲ့တာအဲ့လိုဆင်းသက်နိုင်တာတွေ့ရတယ်မြန်မာပြည်နဲ့နှိုင်းယှဉ်ပြီးများစိုင်းဝန်ဆိုင်စဉ်းစားမိသလားကျွန်တော်တို့ကဘာကြောင့်ပူခက်နေရလဲအဲ့ဒ
ါကျွန်တော်ပူခက်နေရတာအဲဒီကတော့ multi ethnic ဆိုသူလူမျိုးပေါင်းစုံစုပေါင်းနေတိုင်းနေတယ်ဆိုတော့အတိတရားကိုတို့ကအပြည့်အဝလက်မခံနိုင်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒီအတွေ့အခေါ်အယူဆပိုင်းအပိုင်းအရာအဲအုပ်ချုပ်သူလူသားစားပဲတော့မှားနေတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကစိတ်ဆက်တိုးလို့မရတာဖြစ်တာဒီလူမျိုးကြီးဖြစ်တဲ့ပမာလူမျိုးကတခြားလူမျိုးတွေပေါ်မှာဒီလိုမေးမှုရမယ်ဆိုတော့အတွေ့အခေါ်ကသူကမဖြတ်နိုင်တဲ့အခါကျတော့နိုင်ငံရေးကြီးကကျွန်တော်တို့နှိစပ်ဖို့အတွက်ဒီမှာမှခက်ခဲတယ်ကျွန်တော်ဆိုတော့အဲ့ဒါအဓိကတက်ပလန်ကိုကျွန်တော်ထင်တာ
အဲ့တော့အဲ့ဒီအမျိုးသားရေးစိတ်ဓာတ်ပေါ့တိုင်းရင်းသားတွေဘက်ကလည်း ethnic nationalism ဟာလည်းပဲအခုခါမှာပူပြီးတော့မြင်မာလာတဲ့အချိန်ဟုံးပြင်းထန်လာတယ်လို့ဆိုရင်မှတ်မယ်မဟုတ်ဘူးထင်တယ်စိုင်းဝန်ဆိုင်သတိပြုနေပါလား
ဒါကကမ္ဘာအခြေအနေအတိုင်းအတာရသူက ethnic အမျိုးသားကြီးခံကြလားသူကအရှင်ဟုံသူကမြင့်လာတော့ကျွန်တော်တို့ချမ်းပြည်မှာဆိုလို့ရှိရင်အိုးရောဝါရောအဲ့ဒီအပေါ်မှာသူကအကုန်လုံးတော့ရိုက်ခတ်ဒီပန်းအောင်လို့ပါတော့သူတို့ကလည်းကိုပိုင်ပြည်နယ်လူကျင်နာတို့ဘာလို့ညာတို့တာတွေဖြစ်လာတော့ရှိပြီသားတိုင်းသားလူမျိုးကြီးခုနှစ်မျိုးကလည်းအကုန်လုံးဟိုဒီကိုပိုင်ကြားသားငွေလူကျင်နဲ့ကျွန်တော်တို့ဘယ်လိုလုပ်ပြီးအဖြစ်ဆောင်လဲဆိုတဲ့ဥစ္စာကြတော့ပထမအဦးဆုံးဒီလိုအတိုင်းအတာနဲ့အမြင်ဉာဏ်ရည်တို့ရပြီးမှတာမျက်ဟာရင်ကျွန်တော်တို့ကအစ်စ်စီဖြေလျှော့ယူအောင်ပါ။နည်းနည်းလေးပို့ပြီးတော့အရှုပ်ထွေးမယ်
။ဟုတ်တယ်ကျွန်တော်တခုစဉ်းစားမိတာက88ပြည်တဲ့နောက်တက်လာတဲ့အစိုးရကအဲ့ဒီခါ88မှာတိုင်းရင်းသားတွေဖက်ဒရယ်ပြည်ထောင်စုတောင်းဆိုတဲ့ကိစ္စတွေပို့ပြီးတော့ကျေပြန့်လာတော့မင်းတို့လောက်တောင်တောင်းနေတာလူမျိုးခုနှစ်မျိုးနဲ့မကြဘူးက153မျိုး154မျိုးရှိရဆိုပြီးတော့သူတို့တမင်တကာများတော့ဆွတ်ပေးခဲ့လေသလားလို့ကျွန်တော်စံစရာရှိတယ်စိုင်းဝန်ဆိုင်သတိပြုမိလာတာကို
အစ်ကျော်သားကပြောတယ်လို့ပါပဲကျွန်တော်ခဏတော့ဗမာအုပ်စုလူဒန်းစားဟောအဲ့အထူးသဖြင့်စစ်တပ်ကပေါ့လေအဲ့ဒီလူ ethnic group ပေါ့နော်လူမျိုးတွေပုံထောက်ပွားလာအောင်တမင်တက်လှုပ်တယ်လို့ကျွန်တော်ကယူဆတယ်ချက်
ဆိုတော့အတိုင်းသားတွေကလည်းအဲ့ဒီသူတို့အကွက်စင်ပေးတဲ့အတိုင်းဆက်ပြီးတော့သွားနေရမယ်ဆိုရင်စစ်မှန်တဲ့ပြည်တော်စုတာတူညီမျှတဲ့ပြည်တော်စုဖြစ်လာပြီကတော့အတော့ကိုလှမ်းဝေးသွားပြီဆိုတဲ့သဘောတွေ့နေရပါတယ်စိတ်မကောင်းစရာပဲပေါ့
ကျွန်တော်ထင်တော့ဘယ်လောက်ကြည့်လက်မဆိုးဘူးနဲ့တူပါလေအဓိကအရေးကြီးတာဒီ main actor ဖြစ်တဲ့အဲ့ဒီဗမာအုပ်စုလူသားကတော့တမိုင်းကိုမမငန်ငန်သူမြင်တတ်မယ်လက်ခံမယ်ဆိုလို့ရှိရင်တော့နောက်ပြီးအမျိုးအမည်ရှိမယ်ဆိုလို့ရှိရင်တော့ကနဟာရီယာသွားလွယ်သွားနိုင်ပါလား
ဥကျော်စန်တာရဲ့မြမရေးတုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါရှင
်အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ကြည့်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုရက်လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOE ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုနာမည်နဲ့နေရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။အခုဆက်ပြီးတော့ကိုရန်တိုင်းစူးစီးတင်ပြပေးထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်။
Manchester United က Portuguese Nibia Mourinho ကိုဖြုတ်လိုက်ပြီးတော့ယာယီ Nibia ဆောင်းရှားခန့်လိုက်တယ်ပေါ့လေ။တော့ Mourinho ကိုဖြုတ်လိုက်တဲ့အပေါ်မှာကိုဇော်မျိုးသားရဲ့အမြင်ကိုပထမဆုံးသိကြပါတယ်။ဒီဆုံးဖြတ်ချက်မှန်သလား
။ဆုံးဖြတ်ချက်မှန်လားဆိုတော့သူ့ရဲ့ကျင်းကျင်းစမ်းသောင်းရေးဒီပါဒါထားပေါ်ပြန်လက်ရှိဖြစ်နေတဲ့ဟိုမန်ရဲ့လက်တော်ဖြစ်နေတဲ့အနေအထားကြီးရကြည့်နေတယ်လို့ရှိရင်တော့ဒီ Mourinho အနေနဲ့ကဒီမန်ရဲ့မဖြစ်မနေလမ်းခွဲသွားတာပဲ။ကိုအကောင်းဆုံးလို့ပြောတော့ပြန
်မော်ရီညိုလက်ထက်ဒီအသင်းအောင်မြင်မှုမရခဲ့တဲ့ဥစ္စာရဲ့အဓိကအကြောင်းဆိုရင်ရောဘာလို့ဆိုမလဲ
မော်ရီညိုမန်ယူမှာကံကြရတဲ့ကာလအတွင်းမှာကျွန်တော်ဒီပေါ့ကံပြီးလို့ရှိရတာအောင်မြင်လို့ရတာပေါ့ဟိုမန်ယူပြိဿတ်ရောဘုတ်ခဲ့အောင်ကလက်ခံခြင်းဒီဖြစ်ပြီးလက်မခံခြင်းဒီဖြစ်ပြီးလက်ခံရတယ်ဒီလိုလည်းမန်ယူမှာမော်ရီညိုပါကြောင့်ယာဒူးကထုတ်ပယ်ခံရတဲ့အဖြစ်ဖြစ်သွားရမယ်ဆိုတာကိုလည်းမန်ယူပြိဿတ်တွေအဲမန်ယူတာဝန်ရှိသူတွေနဲ့အပြင်းအထန်ရှာနိုင်လို့လိုတယ်။အဲ့လိုမှမဟုတ်ဘူးလို့ရှိရင်တော့မန်ယူတင်းရဲ့ရှေ့နားလာကဒေဗီကြောင့်ပဲလာလာကောင်းဖို့တော့တိတ်မရှိဘူးလို့ကျွန်တော်အဲ့လိုပဲတင်းနေတယ်။အဓိကတော့မန်ယူကပါဝင်နေတဲ့တချို့သောကစားသမားတွေဟာဟို professional မပြီးတော့နဲ့ပညာပြခြင်းနဲ့သဘောမျိုးလေးတွေရှိနေတဲ့ဆိုတော့မန်ယူဘုတ်ဖွဲ့ကနားလေပြီးတော့အေးရောက်လာတဲ့မိသားရဲ့ဩဃအောင်မှာအဲ့ဒီကားသမားကိုနာခံအောင်ဘယ်လိုလုပ်မလဲဆိုတာတော်လေးရေးပါတယ်ဆိုကျွန်တော်အဲ့လိုပဲမော်ရီညိုမန်ယူမိသားအဖြစ်ကအထုတ်ခံရတာတည့်ရဲ့အားနည်းချက်က90ရာခိုင်နှုန်းလို့ရှိရင်ကားသမားရဲ့အားနည်းချက်က300ရာခိုင်နှုန်းပါဝင်နေတယ်လို့ကျွန်တော်အဲ့လိုပဲပြောချင်တယ်
အင်္ဂလန်ကဘောလုံးဝေဖန်သူတွေကလည်းတုံ့သက်ကြတယ်ဒီကစားသမားတွေကဒီမော်ရီညိုလက်ထက်မှာအမကစားကြတော့ဘောသူကစားခြင်းလို့မကစားခြင်းလို့ကစားနေကြတယ်ဆိုတဲ့ဟာမျိုးလည်းပြောသွားတယ်ဒါပေမဲ့ဒီ Manchester United ကအခုယာယီနီးပြ social ကိုထပ်လိုက်ပြီးတော့ Cardiff နဲ့ပွဲမှာကြတော့ဒီကစားသမားတွေရဲ့ခြေစွမ်းကတမျိုးဖြစ်သွားအောင်အဲ့ဒီအပေါ်မှာရောမလို့မြင်လဲ
အဲ Cardiff လို့အင်းမျိုးငါးခုခုနဲ့နိုင်တော့တကစားသမားတွေကတော့ကောင်းလို့တော်တော်လေးလေးကောင်းပါတယ်အဲ့ဒီကလူချင်းနဲ့နိုင်ပြီးဒီမှာဒီ Carlasi ကတွေ့ပြောင်းနေတယ်ဒီ1 2အတူလေးတွေဒီပြင်သွားတဲ့ကိုယ်ကငါကိုယ်သူကိုပါရတော့တော်တော်ကိုဟိုမယူတို့တရားရှင်ကြီးကြီးတွေအတွက်ကတော့ဝမ်းမြောက်ပြပါဗျာသူတို့လည်းဒီဆက်နောက်ပိုင်းဘောလုံးဆိုင်ဆိုတော့ဆရာတို့ရဲ့လည်းမိသားစုရောက်လာလို့ရှိရင်သူတို့ကတော့ကစားပြမှာပဲကစားပြမှာဆိုလင်းကားပွဲလောက်ကစားပြမယ်ပြီးရရင်အကျေးဆန္ဒလေးလာမှာပေါ့ဗျာအကျေးဆန္ဒလေးတွေလာပြီးတော့အချင်းပြေးတဲ့ကကြောက်လဲပြီးတော့ပြောလို့ကျွန်တော်မောင်းဟိုပညာပေးဖို့ဆက်ပြီးတော့ပညာပေးတဲ့ကစားသမားတော့ပညာပေးတဲ့ကစားသမားအဖြစ်ပဲဆက်ရှိနေမှာပေါ့ဒါလေးကိုဘလူးကန်တန်လဲဆိုတော့ဟိုရောက်လာတဲ့မိသားရဲ့အတွေ့အကြုံနဲ့တပါပုံပါပဲတော်တော်လေးမူတည်တာပေါ့ကြာရယ်ဥပမာပြီးခဲ့တဲ့နှစ်ကလည်းမော်ရီကိုလဲအောင်မှာသူတို့ကစားတော့ပြကြလို့ပဲယူလိုပါလို့အောင်မြင်မှုရရတယ်ပေါ့ကြာရယ်သူတို့ပြောလို့ရင်သူတော့ဟိုစာတိကိုငါးခုတူနဲ့နိုင်ရည်ရုံနဲ့ဒီကစားသမားတွေအချိုးပြောင်းသွားပြီးဒီကစားသမားတွေရောဟိုလမ်းကြောင်းမှာမရောက်လာဘူးလို့တော့ဟိုတုံးတက်လို့တော့မဖြစ်နိုင်ဘူးပေါ့ဗျာ။ဒီလိုကတော့သူစားပထမဆုံးကြံနေတဲ့ပုံမှာတော်လီကတော့ကြောက်ကြလို့လေငါးခုတူးနေနေတာပေါ့။ဒါတော့ဒါကိုအတူယူတော့မရသေးဘူးလို့ကျွန်တော်အခုအတင်းနဲ့ပြပါ။နည်းနည်းလေး sorry တယ်လေ
။အခုမယ်ယူကဆိုရှယ်ကိုယာယီနီးပြခန့်လိုက်တဲ့အပေါ်မှာရောဘယ်လိုသဘောရလဲ
။ယာယီနီးပြပြောင်းနေတယ်လို့ရှိရင်သူစားကဒါဟိုပန်နေလို့ပြောမှန်တယ်ဆိုတာနဲ့ကျွန်တော်တို့ဒီယူရပြောင်းလဲလုပ်လိုက်တဲ့အချိန်ကတော်တော်လေးတန်ကြမှုရှိရလို့သူကမော်ကြတယ်။ဘာလို့လဲဆိုတော့နိုင်ငံနဲ့အနည်းဆုံးနှစ်ပင်ဖြစ်တဲ့ချက်စီးနဲ့အပြင်နဲ့ကကျွန်တော်ရှင်းမှတ်စီပွားတယ်။သူတော့ပွဲစဉ်စရာအရာကြည့်နေလို့ရှိရင်နိုင်ငံကလက်ရှိအချိန်ကနိုင်ငံတွက်ကနိုင်ငံတွေရဖို့အတွက်ကိုအကောင်းဆုံးအချိန်။ဒီဟာပြောချက်ကာလအလွန်များတဲ့အချိန်မှာကျွန်တော်ဒီအပြင်နဲ့ချက်စီးနဲ့နိုင်ငံတွေကဒီပွဲစဉ်စရာအရာကြည့်နေလို့ရှိရင်နိုင်ငံကဒါလေးသူရောရမှတ်ပို့ပြီးတော့ပြင်းပြောင်းသွားနိုင်တဲ့အလေအားပေါ်ကြတယ်။ဒါပေမဲ့အဲ့လိုအခြေအနေမျိုးမှာကျောင်းမဆက်ပြရတဲ့ခြေကြမ်းကြနေတဲ့ပြည်တော်ဒီဒီမှာဒီကြအပြောင်းလုပ်လိုက်တာတော့အင်မတန်နိုင်ငံနဲ့လုံရက်လို့ပဲကျွန်တော်တို့အလိုပဲဟိုတုံးမဲ့လို့ပါပဲဟိုကစားပုံကတော့မော်ရီကိုလက်ထက်နဲ့နိုင်ရှင်လေးကြီးအများကြီးကြောင်းလဲလာတယ်လို့ပြောရမှာပေါ့ကြောင်းလဲလာတာတော့ဒီကတိုးတက်လာတယ်လို့ကျွန်တော်ပြောဘူးကြောင်းလဲလာတယ်လို့ပြောရမှာပေါ့ကိုယ့်ရဲ့ဒိနာမြေမြေနဲ့ပြိတက်တူနဲ့တာဝန်ရှိသူတွေနဲ့တော့ကိစားကိုဒီကအပြစ်ခံလိုက်တာဒီကားရဲ့ပွဲမှာပြခဲ့တဲ့ခွင့်ပြုကိုကြည့်ပြီးတော့ဒီကျန်းမာရေးပြည်ကြလို့လည်းကျွန်တော်လည်းတင်လိုက်ပါမယ
်။ဟုတ်ကဲ့။
ဒီတော့ပြရမင်းချုပ်ကြည့်ပြန်ကြည့်ရမယ်ဆိုရင်တော့အချိန်သာရတော့အမတန်မှန်ရမှုရှိပါတယ်။ဒီလိုလည်းကျွင်းချင်းနေသားတွေကတော့တော်တော်လေးကိုဟိုပြောလို့တော့မရသေးဘူးပေါ့။ဒါပေမဲ့မော်ရီညိုလက်ထက်ကလည်းနှိုင်းရှင်နဲ့ကလေးရှိရင်တော့စကားသမားတွေရဲ့ပုံမှန်ကအများကြီးကြောင်းလာတယ်လို့ကျွန်တော်အဲ့လိုပဲတင်လိုက်ပါမယ်။
Manchester United ကအခုဒီ Mourinho နေရာမှာဆက်ခံဖို့အတွက်အများတန်းနီးပြတယောက်ကိုမခန့်မနဲ့ယာယီနီးပြဆိုပြီးတော့ပဲဆုံးရှောက်ခန့်လိုက်တယ်ဆိုတော့ဒီနေရာအတွက်ကိုရောဒီအများတန်းခန့်သွားဖို့အတွက်ကိုရောဘသူကိုခန့်တင်တယ်လို့မြင်လဲအခုကတော့ဒီ Pochettino ကိုလည်းပြောနေကြတယ် Zidane ကိုလည်းတော်တော်လေးပြောနေကြတယ်ဆိုတော့ဘသူလာမယ်လို့ထင်လဲဘသူလာတင်တယ်လို့ထင်လဲ
ပထမဦးဆုံးတော့ပိတ်တော့မှုတွေကစားသမားတွေပေါ့ဗျာ။ဒီကိုကိုကြာကြီးလို့ထင်နေတဲ့ကစားသမားတွေဟိုကင်ကယ်ဖို့အတွက်ဆိုရင်တော့ကျွန်တော်ဒီဒီတန်းပေါ့။ဒီရင်းကြီးဟောင်းဒီတန်းကဒါမှယူတဲ့အထိုက်တင်နေကြီးလို့ပြောရမှာ။ဒီရင်းကြီးကဆရာလဲဟိုအထွေထွေပြောရမှာမလို့ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ဒီဟိုရီးရဲလို့ဒီရင်းမှာချန်ပီယံလိကလာကိုတက်ရအောင်ဆန်းတော့နေတာပါညာအားရှိတယ်ပေါ့။ဒါတော့ကစားသမားတွေသူကလဲကိုယ့်ရဲ့အောင်မြင်မှုရတဲ့လူကိုယ့်ရဲ့ကိုယ်ပြီးတော့ကြမ်းနေတယ်ကိုယ်တက်ပို့ပြီးတော့ဟိုထူးချွန်တဲ့ဒီမျိုးမှာလည်းနည်းနည်းလေးစားချစ်ချင်ပြီးတော့ကြောက်ရွံ့ကြတာလေဆိုတော့ဒီချက်နဲ့နိုင်ရှင်ပြီးတော့ပြည်နယ်ကလေးချင်းတော့ကျွန်တော်တို့ဒီကြီးဒီကန်းကအပြင့်တော်လို့မှာလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ဒီကတော့ဟိုသူ့ရဲ့နီးပြီးကနီးစနစ်တွေဆိုတာပဲကစားသမားတွေပေါ့ဩလာညောင်းဖို့ရပြည်နယ်လို့ရှိရဒီအခုနိုင်ရင်ကိုလာနေလို့ပြင်းပြင်းနေနေကြရမှာဒီကန်းကလာလို့ဒီမှာရှိရတဲ့ဒါမှမဟုတ်မြန်မာလင်းကပါလဲဆိုတာလုတ်ပြနိုင်တဲ့လူကြောင့်ဖြစ်တယ်အဲဒါကျွန်တော်ကတော့ဒီကန်းတာဆိုတော့အတင့်တော်ဆိုတော့ကျွန်တော်အလိုရပြောနေတယ
်လာမယ်လို့ရောထင်လားဘသူရောက်မယ်လို့ထင်လဲအ
ဲလာမယ်လို့ဒီကန်းဆိုကျွန်တော်ပြောလို့အပေးကြီးရောလိုရမှာပေါ့ဗျာအပေးကြီးဆိုဒီလာမယ်လို့ခေါ်ပြီးတော့ဒီဒဏ်ရာမှာတတိယကားတူးကျင်နေပေါ့ဗျာဒီကန်းဆိုဘယ်လိုလုပ်ကျင်နေပေါ့ဒါမျိုးတွေအပေးကြီးတွေတဲ့လို့ကြည့်ရင်တော့လာမှာပါနောက်တစ်ခုကမင်းဆိုတာလဲဟိုကြာလို့ဒီရတဲ့ဒီကဘာမှာဩဃာနာအကြီးဆုံးဘောလုံးကြီးတွေကတခုပါဝင်ပြိတ္တအများဆုံးဆရာဆမ်းမတူရမျိုးကလည်းအဖြစ်ဟိုအချင်းချင်းအစ်စ်နဲ့အညီမှာပတ်ချလိုက်ပြီးနေတဲ့ဆက်လက်အသေးမျိုးတော့ဘယ်လိုလူကြမှန်းနေရမကန်ရင်လည်းလူကဘယ်လူကရှိတာလို့ဒီလိုလည်းအသေးကြီးတော့နည်းနည်းပြီးတော့လို့ရမယ့်သဘောလေးကိုရှိတာဟုတ်ဥမာတိုက်စစ်တိုင်းမှာဒီကားမှာပြင်ရောပြင်ပြီးခေါ်ရင်လည်းဒါမျိုးတော့နည်းနည်းခေါ်ပြီးဖို့အတွက်တတိယမျိုးတွေတော့ပြင်လာပါပါလာလို့မြင်မှာပေါ့ဗျာဒီလိုလည်းလက်ရှိကစားသမားခက်တော့နည်းနည်းလေးပုံပြီးထူးနေတဲ့ကစားသမားတီးကားမျိုးကတော့ခေါ်ပြီးမှလည်းအခြေပြနိုင်တယ်လို့ကျွန်တော်အလိုပဲပြောနေပါတယ
်အားကစားကလောင်ရှင်ကိုစော်မျိုးတန်ကိုကိုရနိုင်ကဆက်သွယ်မြင်းမြန်းထားတာပါရှင်ဒီကနေ့အတွက်ပတ်စင်ကနာတွေကတော့ဒီလောက်ပါပဲရှင်အခုတော့အစီအစဉ်လေးအဆုံးသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လူယုံကပြောပြပေးပါအောင်ရှင
်။အမေရိကန်နယ်စပ်လွန်ကျွေးအနာဝင်တွေထင်းထင်းထားစဉ်ထပ်မံသိဆုံးသွားတဲ့ဂေါတီမာလာနိုင်ငံကကလေးအတွက်မိသားစုတွေနဲ့မိတ်ဆွေတွေဝန်ရဲပူဆွေးနေပါတယ်။အသက်9နှစ်အရွယ်မင်းကလင်းငယ်တူကိုဂေါတီမာလာကကြေးရွာတစ်ခုမှာတကြိုးခဲ့တဲ့ခရစ်စမတ်နေ့ညတကောင်းကျော်အချိန်မှာပဲအသက်10နှစ်အရွယ်ဖီလစ်ကွန်မက်စ်အလွန်ဆိုပါလဲနယူးမက္ကဆီကိုပြည်နယ်ကစေယုံပေါ်မှာထပ်မံသိဆုံးသွားခဲ့တာပါ။အမေရိကန်ဆူရရန်ရလက်ပတ်မှုတချို့ရဆိုင်ထားဒီနေ့ဆိုရင်တော့9ရက်တိရှိလာပါပြီ။ဒါပေမဲ့လည်းဆူရရန်ရပြန်လဲလက်ပတ်နိုင်ရေးအတွက်အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာဒတိုင်းတိဆောက်ရေးတောင်းထားတဲ့အတိုင်း budget မရခဲ့လို့ရှိရင်တော့ပြန်ဖွင့်ပေးဖို့မှမဟုတ်တဲ့အကြောင်းသမ္မတတော်နဲ့ထရန့်ကမနေ့ကအမေရိကန်တပ်ဖွဲ့ဝင်တွေကိုဗီဒီယိုဝတ်ဆက်နှုတ်ဆက်စကားပြောချိန်မှာလဲထည့်သွင်းပြောကြားသွားပါတယ်။ဆူနာမီရေလဲနေကြောင်ပြီးခဲ့တဲ့သတင်းပတ်တဲ့လူပေါင်း429ယောက်သေဆုံးသွားတဲ့အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းကအလံဝေးရဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်အကူအညီပေးချိုးဖောက်မှုတွေဟာမိုးပြင်းထန်ရွာသွန်းမှုတွေကြောင့်အခက်အခဲတွေကြုံနေရပါတယ်။မိုးတက်ထန်စွာရွာသွန်းမှုတွေကြောင့်လမ်းတွေဖြတ်တန်းသွားလာလို့မရနိုင်တဲ့အဖြစ်ဖြစ်နေရပြီးဆယ်ရန်နေရာကြီးတွေနဲ့အရေးပေါ်အကူအညီပေးရဖို့သွားတဲ့ရင်နှန်းတွေလည်းခီးမဆက်နိုင်ပဲဖြစ်နေရတဲ့အတွက်အရေးပေါ်ထောက်ပံ့တွေပေးနိုင်မှုနဲ့ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်မှုအာဏာပိုင်တွေကရရင်တွေကိုဆေးလွှတ်ပေးနေရပါတယ်။ဂျပန်နိုင်ငံကရှင်းနေတဲ့စီးပွားဖြင့်ဝင်လငါဖမ်းဆီးမှုတွေပြန်လည်ဆက်တင်တော့မှာဖြစ်တဲ့အကြောင်းကြေညာလိုက်ပါတယ်။ဝင်လငါဖမ်းဆီးမှုကိုဆန့်ကျင်နေရတဲ့နိုင်ငံတွေပတ်ဝန်းကျင်ရေးလှုပ်ရှားသူတွေနဲ့ဆက်စုနေတဲ့ခြေတင်ဖြစ်နေတာတွေကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကိုတော့အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီရိုဆူဂါကဒီကနေ့ပေါ်ထုတ်နေမှာပဲကြေညာလိုက်တာဖြစ်ပါတယ
်။တရင်ချင်းချက်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Folaric ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.